Welcome to the Voice of America in Burmese.
Minglaw ba. Washington Mirror VOA American တန်ကနေ2020ပြည့်ဒီဇင်ဘာလ9ရက်ဗုဒ္ဓဘုရင့်နေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူတွဲတင်ဆက်မှာပါ။ American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Pfizer နဲ့ GermanBiontech ကနေထုတ်တဲ့ COVID-19 ကာကွယ်ဆေးကို American မှာအရေးပေါ်အသုံးပြုရေးခွင့်ပြုချက်ရဖို့ပုံမူနီးစပ်လာနေပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးမှာအခိုင်အမာအကာအကွယ်ပေးရာတွေ့ရတယ်လို့ FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကအင်္ဂါနေ့ကသူတို့ရဲ့စမ်းသပ်စစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပြီးနောက်အခုလိုနီးစပ်လာတာဖြစ်ပါတယ်။ American FDA ရဲ့ထုတ်ပြန်ချက်ဟာ Pfizer BioNTech ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးပထမဆုံးခွင့်ပြုချက်အပြည့်အဝပေးခဲ့တဲ့ဗြိတိန်နိုင်ငံမှာဒီကာကွယ်ဆေးကိုစတင်သုံးစွဲတဲ့နေ့နဲ့လဲတိုက်ဆိုင်နေတာပါ FDA ကထုတ်ပြန်တဲ့အချက်လက်စာရွက်စာရင်းတွေဟာကမ္ဘာအတိုင်းဝိုင်းအနေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့စမ်းသပ်စစ်ဆေးမှုရလဒ်တွေကိုပထမဆုံးအသေးစိတ်သိစေဖို့ဖော်ပြထားတာဖြစ်ပါတယ်လာမယ့်ကြာသပတေးနေ့မှာတော့လွတ်လပ်ပြီးကျွမ်းကျင်သူတွေပါဝင်တဲ့ FDA အကြံပေးကော်မတီကနေကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံမလားမထောက်ခံဘူးလားဆိုတာမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကို FDA ဘက်ကမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့စီးနင်းမရှိပေမဲ့အခုလိုကော်မတီရဲ့အကြံပြုချက်ကိုများသောအားဖြင့်လက်ခံလိမ့်ရှိပါတယ်။ဒီတော့ကျင်းမှာပဲဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကဆေးသုတေသီတွေနဲ့ဆေးဝါးကုမ္ပဏီ AstraZeneca ကနေသူတို့ထုတ်တဲ့ COVID-19 ကာကွယ်ဆေးဟာဗိုင်းရပ်စ်ကိုတိုက်ဖျက်ရမှာအန္တရာယ်ကင်းပြီးထိရောက်မှုရှိတယ်ဆိုတဲ့ရလဒ်ကိုတွေ့ရကြောင်းအင်္ဂါနေ့ကကြေညာခဲ့ပါတယ်။COVID-19 ကပ်ရောဂါကာလမှာကျင်းပတဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာပြောင်းလဲမှုတွေဟာလုံထုံးလုံနီးနဲ့မညီဘူးဆိုပြီး Texas City နဲ့အစိုးရကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့အနေနဲ့အမေရိကန်တရားရုံးချုပ်မှာအင်္ဂါနေ့ကအမှုတင်သွင်းခဲ့ပါတယ်။ Texas City နယ်ကအဓိကတရားစွဲဆိုခဲ့တဲ့ပြည်နယ်တွေကတော့ Georgia, Michigan, Pennsylvania နဲ့ Wisconsin တို့ဖြစ်ပါတယ်။ Republican Party ဝင် Texas City နယ်ရှေ့နေသူ Ken Paxton ရဲ့ကြေညာချက်မှာစီနေရီအချင်းချင်းကြားမှာတရားစွဲဆိုနိုင်တဲ့လုံထုံးလုံကြီးအရာတက်ဆက်စီနယ်အနေနဲ့ဗဟိုတရားရုံးချုပ်ကိုတိုက်ရိုက်အမှုတင်သွင်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တက်ဆက်စီနယ်ရဲ့တရားစွဲဆိုမှုဟာနိုဝင်ဘာလ3ရက်ရွေးကောက်ပွဲမှာထရန့်ကရှုံးနေပြီးဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တာကိုအပြောင်းအလဲဖြစ်ဖို့တရားဥပဒေဆိုင်ရာနောက်ဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။Republican နဲ့အုပ်ချုပ်တဲ့ Texas ပြည်နယ်ရဲ့တရားစွဲဆိုချက်ထဲမှာတော့ပြည်နယ်လေးခုကရွေးကောက်ပွဲအရာရှိတွေဟာစာတိုက်ကနေပေးတဲ့မဲတွေကိုလိမ်လည်မှုမှာကာကွယ်ဖို့ပြက်ကွက်ခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ရွေးကောက်ပွဲဆိုင်ရာပြဋ္ဌာန်းချက်တွေကိုသေးသိမ့်စီတယ်လို့စွပ်စွဲထားပါတယ်။အီရန်နိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီအတွက်ငွေကြေးဆိုင်ရာဝန်ဆောင်မှုပေးနေတဲ့ဘဏ်တွေကိုတန်းခတ်အရေးယူဖို့မရှိကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဥရောပသမဂ္ဂဘက်ကတက်ညာမှုပေးဖို့မေတ္တာရပ်ခံခဲ့ပြီးတဲ့နောက်အခုလိုအင်္ဂါနေ့ကကြေညာချက်ထွက်ပေါ်လာတာပါ။အီရန်အပေါ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်လို့ရှင်းပြထားတဲ့အဲ့ဒီထုတ်ပြန်ချက်မှာလက်တန်းစင်စေကျော်ရေးအသက်ရှူဆက်ကရိယာတွေဒါမှမဟုတ်ကိုရီးကိုတာအကာအကွယ်ပစ္စည်းကရိယာတွေအပါအဝင်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာအထောက်အကူပစ္စည်းတွေအတွက်ငွေကြေးထောက်ပံ့မှုမှာနိုင်ငံသားဗန်တွေကိုအရေးယူတန်ခတ်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောကြားဖော်ပြထားပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ပြီးတဲ့နောက်ရှိလာမယ့်မြောက်ပိုင်းအိုင်ယာလန်နဲ့ပတ်သက်တဲ့ရှုပ်ထွေးမှုရှိနေတဲ့အစီအစဉ်တွေကိုညှိနှိုင်းဖို့သဘောတူညီချက်ကိုအင်္ဂါနေ့ကနှစ်ဖက်လုံးကကြေညာခဲ့ပါတယ်။အိုင်ယာလန်ဝန်ကြီးချုပ်မိုက်ကယ်မာတင်ကလည်းဒီသဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဆွေးနွေးမှုရလဒ်ဖြစ်ကြောင်းအင်္ဂါနေ့ကအိုင်ယာလန်လွှတ်တော်မှအခုလိုပြောသွားပါတယ်
။ Those negotiations went smoothly in the last 2 weeks and have ironed out a lot of difficulties.
လူငယ်တဲ့နှစ်ဖက်အတွင်းဒီလိုစစ်ဆင်ညှိနှိုင်းမှုတွေဟာအဆင်ပြေချောမွေ့လာခဲ့ပြီးအခက်အခဲတော်များများကိုလည်းဖယ်ထုတ်နိုင်ခဲ့တာပါ။အခုလိုဆွေးနွေးမှုမျိုးဟာကျွန်းနိုင်ငံတွေရဲ့စီးပွားရေးအရာ၊နယ်နိမိတ်တွေအရာအပြုသဘောဆောင်ပါတယ်လို့ပြောသွားတာပါ။ဒါအပြင်အိုင်ယာလန်အတွက်စိန်ခေါ်မှုတွေဖြစ်ရှိနေတဲ့ဗြိတိန်နဲ့ဥရောပသမဂ္ဂကြားအနာဂတ်ကုန်သွယ်မှုဆက်ဆံရေးအကျိုးဆက်တွေပဲဖြစ်တယ်လို့လည်းသူကပြောသွားပါတယ်။ဗြိတိန်နဲ့ဥရောပသမဂ္ဂကြားပုံမှန်ကျယ်ပြန့်တဲ့ကုန်သွယ်မှုသဘောတူညီချက်ကိုနက်နက်ချင်းဆိုင်တွေ့ဆုံဆွေးနွေးကြဖို့နှစ်ဖက်လုံးအဆင်သင့်ဖြစ်နေကြတောင်းလဲနှစ်ဖက်တာဝန်ရှိသူတွေကထုတ်ပြန်ကြေညာထားပြီးဖြစ်ပါတယ်။ဗြိတိန်ရဲ့အစိပ်ပိုင်းဖြစ်နေတဲ့မြောက်ပိုင်းအိုင်ယာလန်နဲ့ပတ်သက်လို့ပုံမကျဲပြက်တဲ့နေဆက်ကုန်သွယ်ရေးသဘောတူညီချက်ရဖို့မျှော်လင့်ချက်တချို့ကိုအိုင်ယာလန်နိုင်ငံကလည်းကန့်လှမ်းခဲ့ပါတယ်။ အိုင်ယာလန်ဟာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ရှိနေပါတယ်ရှင်ဘယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.3 ည5.40 kHz 8.3 ည5.57 kHz 5.85 နဲ့5.90 kHz 5.95 တို့ကနေထုတ်လည်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေါ်ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့ည7နာရီအချိန်ထုတ်ပြန်ချက်အရ COVID-19 လူနာအသစ် 1,308 ယောက်ထပ်မံတွေ့ရှိတာကြောင့်ကုသသူစုစုပေါင်း 31,939 ယောက်ရှိသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့အတွက်တက္ကသိုလ်အမှုတော် 23,000 ကျော်ကိုဆက်စည်းခဲ့တာမှာအခုလိုယောဂကုသခံရသူ 1,300 ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID ကဝတ်စည်းရတဲ့အခါအမြန်ဆုံးစပြီးသုံးဖို့စီစဉ်နေပြီဖြစ်ပေမဲ့ကာကွယ်ဆေးအကျိုးသက်ရောက်မှုအပြည့်အဝရှိစေဖို့ပြည်သူလူထုအနေနဲ့သတိထားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ
်။အခုဆိုလို့ရှိလို့ရှိရင်တော့ကာကွယ်ထိုးဆေးကိုတချို့နိုင်ငံတွေမှာစပြီးသုံးနေပါတယ်။သုံးနေတယ်ဆိုတချို့နိုင်ငံတွေမှာကြေကြေပြန့်ပြန့်ဒီအပတ်စပြီးတော့သုံးတော့မယ်ဆိုပြီးကြေညာထားတာရှိတယ်။တချို့တွေကစပြီးတော့တောင်မှဆိုဆန်းပြီးတော့သုံးနေပါတယ်။ဒီတော့ကျွားတဲ့နိုင်ငံကလေကာကွယ်ဆေးရတဲ့အခါမှာကာကွယ်ဆေးသုံးလို့အရှင်ပြေမဲ့အချိန်မှာဆိုရင်အများဆုံးစပြီးသုံးဖို့ကြွားလို့စီစဉ်ပါတယ်။သို့သော်ညာလေပြည်သူလူထုအနေနဲ့ဒီလိုဒီကာကွယ်ဆေးရဲ့အကျိုးသက်ရောက်မှုပေါ့နော်။အပြည့်အဝခံစားဖို့ဆိုရင်အခုအချိန်မှာတိတ်ပြီးတော့သတိထားဖို့လိုတယ်။ကျမဘာလို့ဒီလိုပြောရတာလဲဆိုတော့တချို့ကနေပြီးတော့ကာကွယ်ဆေးရတော့မှာပဲဆိုပြီးတော့ပော့သွားမှာကိုကျွန်တော်ဆွေးရင်ပါလေ။ဒီလိုပော့သွားလို့မဖြစ်ပါဘူး
။ COVID ရောဂါရဲ့နောက်အကျိုးဆက်ဘယ်လိုရှိမလဲဆိုတာမသိတဲ့အတွက်ပော့စလို့မရကြောင်းဒေါက်ဆန်းစုကြည်က COVID နောက်ဆုံးအခြေအနေပြည်သူကိုအစီအကံတင်ပြရမှာထပ်သွင်းပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ကြောင့်သေဆုံးသူက19ယောက်ရှိခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း 1,152 ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရာမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဘာသာရေးလွတ်လပ်မှုကိုပုံစံသွင်းပြီးဆူဆူရွာရွာဆက်လက်ချိုးဖောက်နေတဲ့နိုင်ငံတွေကိုရေးယူတဲ့1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်အဥပဒေအရအခုလိုထပ်သွင်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အတူတရုတ်၊ Eritrea, Iran, Nigeria, မြောက်ကိုရီးယား, Pakistan, Saudi Arabia, Tajikistan နဲ့ Turkmenistan နိုင်ငံတွေလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုစွန့်ရင်ရတဲ့နိုင်ငံတွေအဖြစ်ထပ်သွင်းသတ်မှတ်ခံရပါတယ်။အဲ့ဒီနိုင်ငံတွေနေတူ Al-Shabaab, Al-Qaeda, Boko Haram, Hayat Tahrir al-Sham, The Houthis, Jamaat Nasser al-Islam wa Muslimi, ISIS, ISIS နဲ့စတဲ့နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့တာလီဘန်အဖွဲ့တွေကိုလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအထူးစိုးရိမ်ရတဲ့အဖွဲ့တွေအဖြစ်သတ်မှတ်လိုက်ပါတယ်။ဒါ့အပြင် Comoros, Cuba, Nicaragua နဲ့ရုရှားနိုင်ငံတွေကိုလည်းအထူးစောင့်ကြည့်ရမယ့်နိုင်ငံတွေစီးရဲမှထည့်သွင်းထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့အစိုးရတွေကဘာသာရေးလွတ်လပ်ခွင့်ဆူဆူရွရွချိုးဖောက်နေတာကိုလက်ခံဒါမှမဟုတ်သူတို့ကိုယ်တိုင်ကပါဝင်ဆောင်ရွက်နေတဲ့အတွက်အခုလိုတပ်မလိုက်တာလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပုံပီယိုရဲ့ကြေညာချက်မှာပါရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံတဲ့ဗစန်ချာချုပ်ပေါ်အာရမရွှေပြောင်းပေးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ပုံနဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်ပေးဖို့အမေရိကန်အထက်တဲ့အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒယ်မိုမန်စီကိုအမေရိကန်အောက်လွှတ်တော်နိုင်ငံရဲ့ကော်ပိုရိုကတာအောက်လွှတ်တော်အမတ်အီလီယိုအန်ဂယ်နဲ့အထက်လွှတ်တော်အမတ်အက်ဒရက်မက်ကီတို့ကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့စာပေးပို့ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပွားနေချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့နဲ့ရမရီဝန်ဆောင်မှုပေးဖို့ဆက်သွယ်ရေးလုပ်ငန်းတွေကိုအသုံးပြုနိုင်ဖို့ကအရေးကြီးကြောင်းဒါကြောင့်ဆက်သွယ်ရေးတွေပြန်လည်ဖွင့်ပေးဖို့တိုက်တွန်းကြောင်းအမေရိကန်မတ်တွေရဲ့ပေးစာမှာပါရှိပါတယ်။ဒါ့အပြင်ဗစန်ချာချိုကလူနေထိုင်ဖို့စိတ်ချလုံခြုံကြောင်းကုလသမဂ္ဂအဖွဲ့တွေကအဆုံးဖြတ်ပေးတဲ့အထိအဲ့ဒီဂျုံကိုဒုက္ခသည်တွေကိုအာရမရွှေပြောင်းနေတာတွေကိုရက်ဆိုင်ထားဖို့ကိုလည်းအမေရိကန်မတ်တွေကတောင်းဆိုထားပါတယ်။2019ကမြန်မာစစ်တပ်ကရိုဂျာအာဆာလက်နက်ကိုင်တပ်တွေကိုတုံ့ပြန်ရာကနေပြည်တော်ရှိလျေးစီမံချက်တွေလွတ်ဆောင်နေချိန်မှာရိုဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါရိုဂျာတုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိအကောင့်တက်ဖော်နိုင်ခြင်းမရှိသေးပါဘူးခင်ဗျ ဂျပန်အစိုးရကအမေရိကန်ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့စီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ကိုအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။ဒါဟာဒီပန္နရေးနှစ်ထဲတတိယမြောက်စီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ဖြစ်ပါတယ်။ COVID-19 တုံ့ပြန်ရေးစီမံချက်တွေအပါအဝင်ဖော်ဝင်ကျင်တဲ့သဟဇာတာဖြစ်မဲ့ဤပညာဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေမှာ COVID-19 ကာယရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကန်ဖို့ငွေကြေးမြောက်များသုံးစွဲနေတဲ့အချိန်မှာဂျပန်နိုင်ငံရဲ့တတိယမြောက်နဲ့ပမာဏအများဆုံးစီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ကိုအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ရန်ွေ 83.6 ထရီလီယံနဲ့ညီမျှတဲ့အခုစီစဉ်မှာချင်းငွေအစီအစဉ်တွေပါဝင်သလိုအစိုးရအသုံးစရန်ွေထရီလီယံ40လည်းပါဝင်ပါတယ်။စက်တင်ဘာလကစပြီးတာဝန်ထမ်းဆောင်ခဲ့တဲ့ပူဂျီဂျိုယိုရှိဟိဒေဆူဂါရဲ့စီးပွားရေးပြန်လည်လုပ်ထရေးဆိုင်ရာပထမဆုံးစီစဉ်လည်းဖြစ်ပါတယ်။အခုစီစဉ်ရဂျပန်တက်ကြီးရွယ်ဖို့တွေအတွက်လုပ်ငန်းဆောင်တာတွေနဲ့ကျန်းမာရေးဌာနတွေကိုငွေကြေးထောက်ပံ့ပေးမှာဖြစ်တယ်လို့ခီးသွွားလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနေတဲ့ပြည်တွင်းခီးသွွားလာရေးအစီအစဉ်ကိုထောက်ပံ့ကြေးဆက်လက်ပေးသွားမှာလည်းဖြစ်ပါတယ်။ပတ်ဝန်းကျင်နဲ့သဟဇာတာဖြစ်တဲ့ဤပညာတိုးတက်ရေးအတွက်လည်းဒေါ်လာဘီလီယံ20သုံးစွဲမှာဖြစ်ပါတယ်။ဗုဒ္ဓဦးနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
တောရရှင်များရှင်ကျမတင်ဂီထိုက်ပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူ2000လောက်ကိုကုသပေးနေရသလိုဒေသတိုင်းလူလူက Quarantine Center တွေမှာပါကျန်းမာရေးဆောင်ရှောက်မှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေခြေကုံလက်ပန်းကျနေပါပြီ။ရေရှည်မှာကျန်းမာရေးဝန်ထမ်းဘလုံလောက်မဲ့ရေစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကန့်သတ်ထိန်းချုပ်ရေးဒေသတိုင်းမိဘပါစေတနာဝန်ထမ်းတွေအကူအညီနဲ့ကွာရန်တီးစင်တာတွေဖွင့်လှစ်ပြီးလူရာနဲ့ထောက်နေချီလက်ခံစောင့်ရှောက်လာခဲ့တာလနဲ့ချီရှိခဲ့ပါပြီ။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
အဲ့တော့ဟိုပြောရမယ်ဆိုရင်တချို့ဝန်ထမ်းတွေဆိုရင်ကိုကအဆပေါ့နော်ဖပြေးကျင်စိတ်တောင်ပေါက်ဒါအမှန်တိုင်းပြောတာပါ။နော်ဖပြေးကျင်စိတ်တောင်ပေါက်တယ်ပေါက်တယ်ဆိုတာဟိုပင်မလုံးအကြည့်လို့ပေါ့နော်ဒါပေမဲ့ပေါက်ပေမဲ့ယနေ့ချိန်ကြီးတော့အကောင့်ထဲမဖို့ဖြစ်သေးပါဘူ
းဒီ quarantine center တွေမှာစနစ်တကျလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းအနေငယ်နဲ့ချိချက်ပြီးစေတနာဝန်ထမ်းတွေနဲ့လဲပတ်နေတာပါကျန်းမာရေးဝန်ထမ်းတွေမှာ COVID-19 ကူးစက်မှုတွေလည်းရှိလာတယ်လို့သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်ကပြောပါတယ
်ဒါအခုဆိုဟိုနေဆရာဝင်နေရောဆရာမနေရောပေါ့နော်ဒီတေဆုံးတေတဲ့လူတွေလည်းရှိတယ်နော်ဒီလိုလူတွေရှိရဒါပေမဲ့အခုလိုပေါ့အဲ့လိုထိွားလို့ထိကြလို့ကွာရတင်းဝင်တဲ့ခါကျရင်လေအဲ့ဒီကျမကြီးဝန်ထမ်းတွေအစားပေါ့ဒီဒီလက်ဝါတဲ့ကွာရတင်းဝင်နေတဲ့ကျမကြီးဝန်ထမ်းတွေအစားလဲဖြစ်စီသေးတာမရှိဘူးလေမရှိဘူးမရှိတဲ့ခါကျတော့အလုပ်ကိုနှစ်ဆလောက်ရတာပေါ့နှစ်ဆလောက်ရတဲ့ခါကျတော့ကျမကြီးဝန်ထမ်းတွေကရှေ့တန်းမှာလုံးလောက်ရတာစိတ်သက်ကောလူရောပေါ့နော်ဟိုဒီကဟိုကြဆင်းနေပြီလေ
ကျမကြီးဝန်ထမ်းတွေ COVID-19 ရောဂါဖြစ်လို့တီးတန့်ခွဲခြားနေထိုင်ပြီးကုသမှုခံယူရခြင်းလိမ့်လက်သွားတဲ့ကျန်းမာရေးဝန်ထမ်းအစာထိုးပေးနိုင်တာမျိုးမရှိတဲ့အပေါ်မှာအုတ်ချုပ်ရည်ပိုင်းကလည်းစိုးရိမ်နေကြပါတယ်။ဦးတန်းလိုင်ဟာရန်ကုန်တိုင်းတောက်ကလာပမြို့နယ်အုတ်ချုပ်ရည်အဖွဲ့ဝင်ဖြစ်ပါတယ်
။သူတို့တွေဒီယောဂါတွေအများဆုံးကူးဆက်သွားမယ်ဆိုရင်တော့တော်တော်လေးတော့ဒီတော့အုတ်ချုပ်ရည်ပိုင်းတွေရောအောက်ခြေရည်ဒီလူလူလေးပုံမှာတော့ကောင်းမွန်ကောင်းမလေးဖြစ်သွားနိုင်ပါလေ
။လက်ရှိမှာတော့နိုင်ငံတော်ဝန်က quarantine center တိုင်းမှာလူအပြည့်ဖြစ်နေပြီးကျန်းမာရေးဝန်ထမ်းတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အရေးကြောင့်မိသားစုနဲ့ခက်ခွာခွာနေနေကြရပါတယ်။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
မားဆိုအမေတူဦးရှိတယ်အမေအသက်80ကျော်အမေရှိတယ်။ယောဂခံရှိတယ်။အမအဲ့ဒီစကန်းဝေးတဲ့ကအမအမေစီကိုမကူးကွာ။ဒါမဲ့အမေတို့ကအခုချိန်ကြီးကဒီလိုကတ်ယောဂါကို तू မမြင်ဘူးလေမမြင်ဘူးတော့ तू မလာတာဟိုပဲတမီးမလာတာဟိုပဲ तू စိတ်ထဲမှာဟိုနေဖြစ်တယ်အဲ့တော့ तू ဗီဒီယိုကောနဲ့ခေါ်ပေးရတယ်ကွာဟိုနှစ်ရက်ချာသုံးရက်ချာတော့ဗီဒီယိုကောနဲ့ခေါ်ပေးရတယ် तू မျိုးပြရတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ကုသရေးတနည်းနည်းပါရှိလာချိန်မှာကျန်းမာရေးဝန်ထမ်းတွေလည်းစိတ်ရောကိုယ်ပါပင်ပန်းနေကြပြီဖြစ်ပြီးပြည်သူတွေကြား COVID-19 စီးကမ်းလိုက်နာမှုအနှစ်ရာကြောင့်ရန်ကုန်တိုင်းဆွေရဘက်ကစက်မဆောင်ရွက်ဖို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့မှာတောင်းဆိုပါတယ်။နှာခေါင်းစည်းမျက်နှာကမဝတ်သူတွေကိုဈေးရောက်ဈေးဝယ်ခွင့်မပြုဖို့အများဆုံးတည်ယူပို့ဆောင်ရေးကိုတုံးဆွဲခွင့်မပြုဖို့ရန်ကုန်တိုင်းအစိုးရဘက်ကအရေးယူဆောင်ရွက်ပေးပါလို့ဝန်ကြီးဒေါက်တာမြင့်ထွေးက အင်္ဂါနေ့ဆွေးနွေးပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကိုတိုက်တွန်းပါတယ်။ကျန်းမာရေးဝန်ထမ်းတွေပင်ပန်းနေပြီဆိုတာကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကလည်းအစည်းအဝေးမှာအသိအမှတ်ပြုပြောပါတယ်။ COVID-19 လူနာနဲ့ထိတွေ့ခဲ့သူတွေလူနာတွေကိုအိမ်တွေဟိုတယ်တွေဆေးရုံတွေမှာကုသပေးနိုင်ရေးအတွက်ရန်ကုန်တိုင်းအစိုးရဘက်ကလည်းဆွေးနွေးနေပါတယ်ရှင်။
COVID-19 ကရောဂါကြောင့်ကမ္ဘာစီးပွားရေးကျဆင်းလာနေချိန်မှာရွှေဈေးကတော့အခိုင်အမာအကောင်းနဲ့ရှိပြီးတော့အယောင်ဝယ်တွေလည်းပိုပြီးတော့များလာနေပါဗျ။မလေးရှားနိုင်ငံမှာဆိုရင်လည်းရွှေဝယ်ယူစုဆောင်းတဲ့သူတွေပိုများလာနေတဲ့ဆိုတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းမှာဈေးနှုန်းခိုင်မာတဲ့ရွှေလက်ဝယ်ရနာပစ္စည်းဝယ်လူအားကအကြီးအကျယ်တက်သွားပြီးတော့ယင်းနည်းမြုံနှံသူတွေရောတနိုင်တစ်ပိုင်းလုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေပါဝင်ငွေအမြတ်ဆုံးတွေရခဲ့ကြပါတယ်။ချီတော်အားရှာဒီသားမှာစီးပွားရေးကျဆင်းနေပြီမဲ့လေမလေးရှားနိုင်ငံမြောက်ပိုင်းကလတန်ပြည်နယ်ကလက်ဝယ်ရနာလုပ်တဲ့မိုက်မာရွှေကုမ္ပဏီကတော့ဒီနေ့မှာစီးပွားရေးကောင်းနေပါတယ်။ကိုဗစ်ရောဂါကာလမှာတော့ပိုပြီးတော့အယောင်းတွေတက်လာတယ်လို့ကုမ္ပဏီညွှန်ကြားရေးမှူးဝမ်မက်နိုဝါမုတ်ကပြောပါတယ်
။ Perkembangan dunia emas selepas Covid adalah lebih baik oleh kerana
COVID-19 ကရောဂါဖြစ်ပြီးတော့ရွှေလုပ်ငန်းကအခြေအနေပိုကောင်းလာပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးကမတည်နေဘူးဆိုတာကဘာကြီးကသိနေပါတယ်
။အခုနေ့မှာကာယောဂါကြောင့်ကမ္ဘာအဆုရှေ့ရာဈေးကွက်တွေကျဆင်းခဲ့တယ်မှာရွှေဈေးကတော့တက်ခဲ့ပြီးတော့ပြီးခဲ့တဲ့ဩဂတ်လကဆိုရင်ရွှေတောင်ဆောက်ကိုဒေါ်လာ2000အထိစံချိန်တင်မြင့်တက်ခဲ့ပါတယ်။လူတွေကသူတို့မှာငွေတွေကိုပို့ပြီးတော့စိတ်ချရအောင်ရွှေတွေဝယ်စုကြတဲ့အတွက်ပြီးခဲ့တဲ့6လအတွင်းမှာအမေရိကန်ဒေါ်လာ19သန်းခွဲလောက်အထိစံချိန်တင်ရောင်းရခဲ့တယ်လို့မိုက်မာကုမ္ပဏီကပြောပါတယ်။သူတို့ကုမ္ပဏီကဆိုင်လေးဆိုင်ကနေတိုက်ရိုက်ရောင်းချသလိုအင်တာနက်အွန်လိုင်းကနေလည်းရောင်းချတာဖြစ်တယ်လို့ပြောပါတယ်။သူတို့ကုမ္ပဏီမှာပုံမှန်ဝယ်ယူနေတဲ့သူတွေအပြင်တစ်ဆင့်ကရောင်းပြီးတော့အမျက်စွန်းတွေကိုခွဲဝေယူတဲ့ကိုယ်စားလှယ်တွေလည်းရှိပါတယ်။ဒီထဲကတွန်စုပေတော်ဆိုရင်သူတို့ဆိုင်ကပစ္စည်းတွေကို3လလောက်အချိန်ပိုင်းနဲ့ရောင်းဝယ်လုပ်ပြီးတော့အမေရိကန်ဒေါ်လာ3,000-4,000လောက်ရတယ်လို့ဆိုပါတယ
်။နိုင်ဘာသာအမတ်စီကဒူနီယာနီစမကင်အပ်
ကဘာရွှေဈေးကွက်ဆက်ပြီးတော့တက်နေတာကိုမြင်နေရပြီးလူတွေကလည်းအငြင်းကျဲလာပါတယ်။ဘန်ဒီမှာငွေတွေစုထားတာထက်ရွှေဝယ်စုထားတာကပိုပြီးတော့ကောင်းတယ်လို့လူတွေကမြင်လာကြပါတယ်။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ဒါကိုလက်ဝင်ရတနာလို့လဲဝစ်စင်အသုံးပြုနိုင်တယ်လို့ရွှေကိုလည်းတန်ဖိုးရှိတဲ့ပိုင်ဆိုင်မှုတစ်ခုဖြစ်နေတိမ့်ထားနိုင်ပါတယ်။
သူနာပြုဆီယာမနော်ဖာဇီလာဂျမာလူတွေကလည်းခရယောဂါကာလအတွင်းမှာဝင်ငွေပိုရအောင်ရွှေနဲ့လုပ်တဲ့လက်ဝယ်ရနာတွေကိုရောင်းချခဲ့တယ်လို့ပြောပါတယ်။
ဝါနီစာရှင်စပင်ညာမေမန်တို့ကချန်တိကန်တတပစ်ဘ
နာအမျိုးသမီးတွေကတော့သူတို့ဘာသာသူတို့အလားဆင်မှုအတွက်ရွှေဝယ်ဖို့လုပ်ကြပါတယ်။ဒါပေမဲ့ရွှေဝယ်ရာရဲ့အကျိုးကျေးဇူးကအနာဂတ်အတွက်ရင်းနှီးမြှုပ်နှံပြသလဲဖြစ်သွားပါတယ
်။လေးချနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သတင်းပတ်6ပတ်ကြာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဒီကရဲမေလာကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွက်လိုက်ချိန်မှာတော့မလေးရှားနိုင်ငံသားတွေဟာရွှေတွေကိုအလူအယက်ဝယ်ယူခဲ့ကြတယ်လို့မလေးရှားနိုင်ငံရဲ့လက်ဝယ်ရနာနဲ့ဗရိလုပ်ငန်းရှင်များအတင်ဥက္ကဋ္ဌစတီဗန်ချောင်းကပြောပါတယ်။အချိန်တော်ကြာငွေမသုံးစွဲတာနဲ့မလေးရှားအစိုးရကစီးပွားရေးတွေကိုအားကောင်းလာဖို့ယူရပြီးတော့ချင်းငွေတွေကိုပြန်မဆက်ဖို့6လကြာတရဝင်းရဆိုင်ခဲ့တာကြောင့်လူတွေမှာငွေဘုံငွေရှံတွေရှိလာသလိုရွှေဆိုင်တွေလည်း23လောက်ပို့ပြီးတော့ရောင်းရတယ်လို့သူကပြောပါတယ်။ဒါမဲ့မကြခင်မှာကာကွယ်ဆေးတွေဖက်ပေါ်လာဖို့ရှိတာကြောင့်ရွှေဈေးတွေအနည်းငယ်ပြန်ကျလာနေပေမဲ့ကမ္ဘာစီးပွားရေးပြန်လည်ထောက်ဖို့ကအခက်အခဲတွေရှိနိုင်တယ်လို့ကြေညာသူတွေကယူဆနေကြတဲ့အတွက်ရွှေနဲ့တခြားဖိုးတန်ကြောင်းမြေရနာတွေကတော့အချိန်ကာလတစ်ခုထိဈေးနှုန်းခိုင်မာနေဦးမှာဖြစ်တယ်လို့ယူဆနေကြပါတယ်။ဆန်ဝေးတက်ဆိုစီးပွားရေးပါမောက်ခကင်လိုင်းကတော့ဘလို့အချက်တည်းမှမဆိုရွှေကိုအဓိကပိုင်ဆိုင်မှုဖြစ်ထားရှိဖို့ကြီးကြတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ကျေးဇူးပါတယ်။
အီရန်ကသာ2015နျူကလ িয়ার သဘောတူစာချုပ်ကိုပြန်ပြီးလိုက်နာမယ်ဆိုရင်အမေရိကန်ကလည်းဒီစာချုပ်မှာပါဝင်သွားမယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့ကြွမ်းကျင်သူတွေကတော့သမ္မတထရန့်အစိုးရကချမှတ်ထားတဲ့အီရန်တန်ခတ်ပိတ်ဆို့မှုတွေကိုဂျိုးဘိုင်ဒန်လက်ထက်မှာဖယ်ရှားနိုင်ပေမဲ့နျူကလ িয়ার စာချုပ်ထဲပြန်ဝင်ပါဖို့ကတော့လွယ်ကူအောင်မှာမဟုတ်သေးတဲ့အကြောင်း VOA သံတမန်သတင်းတော်ဆင်းရင်စိတ်ပေးဖို့တဲ့သတင်းတော်ကိုတင်ပြခြင်းပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။နိုဝင်ဘာလနှောင်းပိုင်းမှာအီရန်ထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်မိုဆန်ဖာဂရီဇာဒက်လုံခြံခံရမှုကအရှေ့လေပိုင်းဒေသတွင်တင်းမာမှုကိုပိုတိုးလာစေသလိုအီရန်ပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒကိုပါရှုပ်ထွေးသွားစေပါတယ်။အီရန်ကသာ2015နျူကလ িয়ার စာချုပ်ကိုပြန်ပြီးလိုက်နာမယ်ဆိုရင်အမေရိကန်ကလည်းဒီစာချုပ်မှာပြန်လည်ပါဝင်မယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အီရန်နျူကလ িয়ার စာချုပ်ကနေအမေရိကန်နှုတ်ထွက်ဖို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကိုယ်တိုင်ဆောင်ရွက်ခဲ့တာပါ။ အီရန်ပေါ်ပြင်းထန်တဲ့ဖိအားပေးမှုကိုလုပ်ခဲ့တာကအရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်မူဝါဒကိုအခိုင်အမာပြသလိုက်တယ်လို့အိုဘားမားအစိုးရဟာအလျှော်ပေးတဲ့တန်တမန်နည်းကိုကျင့်သုံးခဲ့တယ်လို့ပွန်ပီယိုကပြောပါတယ
် With the help of our Gulf allies our maximum pressure campaign isolated Iran diplomatically militarily
ကျွန်တော်တို့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေရဲ့အကူအညီနဲ့အီရန်ကိုတန်တမန်ရေးစီရေးစီးပွားရေးအရာပါအထူးကြောင့်အောင်ကြီးမားတဲ့တန်ခတ်မှုလုပ်ထားပါတယ်အခုထိဆိုရင်ဓာတ်ကပ်ပိတ်ဆို့မှု89ကြိမ်ရှိသွားပါပြီပုဂ္ဂလိကနဲ့အဖွဲ့အစည်းပေါင်း1500နီးပါးကိုရည်ရွယ်ပါတယ
်ဒီလိုပြင်းထန်တဲ့တန်ခတ်မှုတွေကဘယ်လောက်ထိရောက်မှုရှိသလဲဆိုတဲ့အပေါ်အကဲခတ်တွေကြားအငြင်းကွဲကားနေပါတယ် James Carafano ဟာ Heritage Foundation ကဖြစ်ပါတယ်
Well, I think it's been very effective at limiting the ability of the regime to
အဲ့လိုလို့တော့ကအတော့ကိုထိရောက်ပြီးဒေသတွင်းမှာဖြစ်လို့ဖြစ်စည်းလုံးမဲ့လူတွေကိုအီရန်ကငွေကြေးမထောက်ပနိုင်အောင်ဟန်တားနိုင်တဲ့သဘောလို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောသွားတာပါ Trader Pasi ဟာ Quincy နိုင်ငံရေးသူတည်သနာအဖွဲ့ကဖြစ်ပါတယ
် That policy has been a complete disaster at the end of the day because
တကယ်တမ်းကျတော့ဒီမူဝါဒကအလုံးစုံပြတ်သုံးရေးပါပဲဘာလို့လဲဆိုရင်အီရန်ကိုအကြီးအကျယ်ထိခိုက်စေတယ်ပဲထောင်းတော့အီရန်ရဲ့နိုင်ငံကြောင်းရေးမူဝါဒကဘယ်ဒေသအတွက်မှနည်းနည်းလေးတော့ပြောင်းသွားတာမျိုးမရှိတဲ့အပြင်နျူကလ িয়ার အစီအစဉ်ကတော့တိုးပြီးလှုပ်လာပါတယ
်မကြာခင်တက်လာတော့မဲ့ဂျိုးဘိုက်ဒန်အစိုးရအဖွဲ့အစည်းနဲ့ချက်ချင်းဦးစားပေးလုပ်မဲ့အစီအစဉ်တွေမှာကိုဗစ် -19 ကာယရောဂါထိန်းချုပ်ရေးကထိဆုံးကဖြစ်ပြီးအီရန်အရေးကိစ္စလည်းပါဝင်ပေမဲ့ထိဆုံးစီးရင်မှာတော့မရှိဘူးလို့မြင်သူတွေရှိပါတယ်ဟန်ရီရုံးဟာယူရိရှာအဖွဲ့ကဖြစ်ပါတယ
် In Washington anything related to Iran requires a really big political lift
မြန်မာကအီရန်ရေးနဲ့ပတ်သက်လာရင်နိုင်ငံရေးသဘောတူညီချက်ရဖို့အတော်ခက်ပါတယ်ဒီနေရာမှာမေးခွန်းထုတ်ချင်တာကဘိုင်ဒန်အဖွဲ့ဟာသူတို့အစိုးရတက်လာတာနဲ့နိုင်ငံရေးအရာကိုချက်ချင်းချက်ပြပါမလားဆိုတာပါပဲ
သမ္မတထွန်းရဲ့အစိုးရဟာရုပ်မာတဲ့အစိုးရဖြစ်တယ်လို့အီရန်နိုင်ငံရေးဝန်ကြီးဒေးဗစ်ဇရစ်ကဒီလာထဲမှာပြောကြားခဲ့ပါတယ်ဂျိုးဘိုင်ဒန်အစိုးရတက်လာလို့မူဝါဒအပြောင်းလဲလုပ်ပြီးနျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ငကူအတိုင်းပြန်ပါဝင်လာမယ်ဆိုရင်အီရန်ဘက်ကလည်းအပြည့်အဝလိုက်နာဆောင်ရွက်သွားမယ်လို့ဇာရစ်ကပြောကြားခဲ့ပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
ကျွေးအမေရိကန်တန်ခါဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြည့်ထုတ်လို့တင်ပြပေးသွားပါမယ်။ India accuses China of helping rebel groups in Myanmar border မြန်မာနယ်စပ်ကတပ်ပုံတွေကိုတရုတ်ကအကူအညီပေးနေတယ်လို့အိန္ဒိယကဆွဆွဲဆိုတဲ့ခေါင်းစဉ်နဲ့ Bloomberg Online သတင်းစာမှာ Saudi Ranjan San ကရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ပြည်ကလေးလာတွေအတွင်းတိုက်ပွဲအရှိန်မြင့်လာနေတဲ့မြန်မာအိန္ဒိယနယ်စပ်အခြေစိုက်တပုံအုပ်စုတွေကိုထောက်ပံ့ပေးခြင်းအပြင်တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံအပေါ်နောက်ထပ်ဆက်မြင့်လာတဲ့တခုဖွင့်လာနေတယ်လို့အိန္ဒိယအရာရှိတွေကပြောကြားလိုက်ပါတယ်။အိန္ဒိယလုံခြုံရေးဌာနတော်တော်များများကဝန်ကြီးချုပ်မိုဒီရဲ့အဆိုအဝါကိုသတိပေးထားတာကတော့အိန္ဒိယနိုင်ငံကအလို့ရှိဆုံးတပုံခေါင်းဆောင်အနည်းဆုံး၄ဦးဟာတင်နန်းနဲ့လက်နက်အကူအညီတွေရဖို့တရုတ်နိုင်ငံတောင်ပိုင်းရှိကူမင်းမြို့ကိုပြီးခဲ့တဲ့အောက်တိုဘာလလတွေကရောက်ရှိနေခဲ့တယ်လို့ဆိုပါတယ်။အမီမပေါ်လို့တဲ့တရင်ရက်ွက်အရာဝါပြည်သွေးစီညွှန်ရည်အဖွဲ့ UWSA နဲ့ AA ရခိုင်လက်နက်ကန်တပ်တွေဟာတရုတ်ပြည်ကိုယ်စားလှယ်ဖြစ်အိန္ဒိယအရှေ့နောက်ပိုင်းကတပုံအုပ်စုတွေကိုလက်နက်နဲ့ပုံခိုးရနေရတွေကိုထောက်ပံ့ပေးနေလို့យေတာထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ27ကအိန္ဒိယတပ်သားတဦးကိုမြန်မာနယ်စပ်မှာပြစ်ဒဏ်ခံရပြီးနောက်ထောင်ပေါင်းများစွာသောတပ်ဖွဲ့တွေကိုမြန်မာနယ်စပ်စီကိုပို့လွှတ်တာလည်းလို့အိန္ဒိယအရာရှိတွေကဆိုပါတယ်ဆိုရင်မှုတွေတိုးပွားလာတဲ့အထက်ရောက်အိန္ဒိယအစိုးရပါကစ္စတန်တရုတ်နယ်စပ်တွေအပြင်အခုအခါမြန်မာနယ်စပ်မှာပါလုံခြုံရေးတိုးပြင်းလာနေလို့ဆိုပါတယ်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကတော့အိန္ဒိယကိုတိုက်နေတဲ့သဘုံအဖွဲ့တွေကိုလက်နက်ထောက်ပံ့နေတဲ့ဆွဆွဲချက်ပေါ်မှာညှင်းဆို့လိုက်ပြီးအခြားတိုင်းပြည်တွေရဲ့ပြည်တွင်းရေးမှာ၎င်းတို့ပါဝင်ပတ်သက်ခြင်းမရှိလို့ဆိုပါတယ်။တရုတ်နိုင်ငံကလက်နက်တင်ပို့ရောင်းချရမှာအမြဲတမ်းချင်းချင်းချင်းနဲ့တာဝန်ယူမှုရှိတယ်လို့လည်းဆိုပါတယ်။ဝါပြည်သွေးစည်းညွှန်းရေးတပ်မတော် UWSA ကလည်းအိန္ဒိယသဘုံအုပ်စုတွေကိုတရုတ်ပြည်ကိုစားဘလို့အထောက်ပံ့မှမပေးခဲ့ဘူးလို့ညှင်းဆို့ထားပြီးဝါဌာနချုပ်နဲ့အိန္ဒိယမြန်မာနယ်စပ်ဟာမိုင်ပေါင်း900လောက်ဝေးကွာတယ်လို့လည်းဆိုပါတယ်။အိန္ဒိယအရာရှိတွေကတော့ပြီးခဲ့တဲ့စက်တင်ဘာလ28ကလကောင်းတို့နယ်ကြားစောက်တပ်ဖွဲ့ကလက်နက်အမြောက်အများနဲ့လက်နက်မောင်းကို3ဦးကိုဖမ်းဆီးရမိခဲ့ပြီးအဆိုပါလက်နက်တွေကအိန္ဒိယမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့နာဂတပုံတွေစီကိုပေးပို့ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဖမ်းဆီးရမိသူများရဲ့အဆိုအရအိန္ဒိယတပုံတွေကို AA ရခိုင်လက်နက်ကန်တပ်ဖွဲ့တွေကလက်နက်ထောက်ပံ့ပေးထားပြီး AA ကလည်းတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့စစ်တွေကူမင်းကားလမ်းနဲ့ဓာတ်ငွေ့ပိုက်လိုင်းတွေကိုအကာအကွယ်ပေးခြင်းအပြင်အပြန်အလှန်တရုတ်ရဲ့အထောက်ပံ့ကိုရရှိနေခဲ့တယ်လို့ဆိုပါတယ်။အိန္ဒိယပြည်ရဲ့ဌာနအပါအဝင်ကုမင်းမျိုးမှရောက်ရှိနေတယ်လို့ယူဆရတဲ့နာဂခေါင်းဆောင်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်တစုံတရာရရှိဖို့ဆက်သွယ်ရမှာတော့သုံးတရာတုတ်ပြန်ပြေချတာမှမရှိခဲ့ပါဘူး။မြန မြန်မာစစ်တပ်ပြောရေးဆိုရင်ရှိသူဘုံမှုချုပ်ဇော်မင်းချွန်းကိုအီးမေးလ်နဲ့ဆက်သွယ်မေးမြန်းထားရမှာလဲပြန်လည်ဖြေကြားရမှာမရှိခဲ့ဘူးလို့ဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကဒေသတွင်းတပုံအုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်ပြီးအိန္ဒိယမြန်မာပူးတွဲစစ်ရေးလက်ချက်မှုတွေပြုလုပ်ခဲ့ပါတယ်အိန္ဒိယဘက်ကတော့အထူးသဖြင့် People Liberation Army of Manipur တပုံအုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်ပြီးတော့မြန်မာဘက်ကတော့ AA လို့တိုင်းနာနေတဲ့အုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်လို့ဖော်ပြထားပါတယ်ပြည်စုံကတော့ www.blumbat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါခင်ဗျာ
VOA American Tanya Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်း ထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနေ့ 6 နာရီကနေ 9 နာရီ အထိ နဲ့ ည 9 နာရီကနေ 10 နာရီ အထိ အချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9 နာရီကနေ 9 နာရီခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားကျင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ် အကြမ်းဖက်လူမှုအဖွဲ့အစည်း CSO တွေဟာတိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်ပြောလို့ရရဲ့လို့ Equality မြန်မာညီညာချင်းမြန်မာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမြင့်ကပြောပါတယ် အကြမ်းဖက်လူမှုအဖွဲ့အစည်းတွေဟာ တိုင်းပြည်မှာလူမှုအပြောင်းအလဲဖြစ်အောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာကပြောပါတယ်။မြန်မာအရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍနဲ့သူတို့ရင်ဆိုင်နေရတာတွေအစိုးရတက်တန်းနောက် 9 နှစ်ပေါ်မျောလင်းချက်စတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမှနားဆင်ကြပါမယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
ဦးအောင်မျိုးမင်းနဲ့ဒေါ်မြတ်သက်သစ္စာ VOA ဆွေးနွေးခန်း season မှာပါဝင်ဆွေးနွေးပေးတဲ့အတွက် ဒီရဲ့ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါမင်္ဂလာပါခင်ဗျာဆိုတော့ဒီနေ့ဆွေးနွေးမဲ့အကြောင်းအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမအဦးဆုံးကော်မြူမင်းရဲ့ဆွေးနွေးချက်ကိုကျွန်တော်ရင်ဆုံးသိပြရစေပထမအဦးဆုံးအချက်ကပါလဲဆိုတော့ကျွန်တော်တို့ကဟလာရပ်ဖက်လူမှုအဖွဲ့အစည်းပေါ့ CSO လို့အင်္ဂလိပ်လိုတော့ပတ်တူကောက်ခေါ်တယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေအကြောင်းကျွန်တော်တို့ဘာကြောင့်ရည်ရည်ခွင့်ရပြောရတယ်ရပ်ဖက်အဖွဲ့လူမှုအဖွဲ့အစည်းတွေဟလာလုပ်ပိုင်ခွင့်တာတာမတာတာဒါတွေဘာကြောင့်ကျွန်တော်တို့ပြောရတယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေကဘာအရေးပါလို့လဲဆိုတာနဲ့ပတ်သက်ပြီးတော့
ညီမနိုင်ငံလိုဒီမိုကရေစီပြည်တော်လေးလုပ်နေတဲ့နိုင်ငံတစ်ခုအတွက်အရာဖက်လူမှုအဖွဲ့စည်းပေါ့နော်ကျွန်တော်ပြောဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့အစိုးရကိုပံ့ပိုးပေးသောအဖွဲ့များဖြစ်ပါတယ်ပံ့ပိုးပေးရဆိုတဲ့ဟာကတော့ဒီအစိုးရရဲ့လက်ပါစီတပေါ်မြင်နဲ့ပံ့ပိုးတာမဟုတ်ပါဘူးအစိုးရရဲ့တာဝန်တွေဖြစ်တဲ့လူခွင့်နဲ့ပတ်သက်ပြီးတော့လေးစားအောင်လူခွင့်နဲ့ပတ် ဲ့အခက်အခဲတွေကိုအစိုးရစီလမ်းဖောက်ပေးတဲ့အရာမျိုးလည်းဖြစ်ပါတယ်တခါမှာကျွန်တော်တို့ဒီတိုင်းပြည်မှာရှိလာတဲ့တချို့လူအခုလိုမျိုးကျွန်တော်တို့ကိုဗစ်လိုမျိုးပေါ့နော်အစိုးရလည်းကျွန်တော်တို့လှုပ်ဆောင်နေတဲ့နောက်ပြည်သူလူထုအားလုံးလည်းလှုပ်ဆောင်နေတဲ့နေရာမျိုးမှာပြည်သူလူထုကိုယ်တိုင်ကကျန်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာတွေသိရှိဖို့လိုအပ်သောကျွန်တော်တို့အရေးပေါ်ကူညီမှုတွေမှာပါဝင်ပြီးတော့ပြည်သူအားနဲ့ကျွန်တော်တို့ပါဝင်နိုင်မှုအတွက်လှုပ်ဆောင်ပေးတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီအစိုးရကမတက်မှတ်ပေမဲ့တိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုလိုတော့ပြောလို့ရပါအစိုးရနဲ့ပြည်သူကြားမှာလက်တွဲရတယ်ဖြစ်လာဖို့ကိစ္စအစိုးရရဲ့လှုပ်ဆောင်မှုတို့ထိန်းကြီးတဲ့ကိစ္စတရားဝင်တော့မဟုတ်ဘူးလေကျွန်တော်တို့မှာ constitution ရတော့တတ်မှတ်တာမရှိပေမဲ့အစိုးရရဲ့ကိစ္စကိုထိန်းကြီးပြီးတာတို့ကပြည်သူလူထုကအစိုးရပေါ်မှာသိရှိတဲ့အချက်တွေတို့ကအစိုးရနဲ့လက်တွဲနိုင်တဲ့လုပ်ငန်းတွေကိုကျုံ့ဆော်ပေးတဲ့အခမ်းအနားဖြစ်တဲ့အတွက်အရက်ပဲလူမှုအဖွဲ့အစည်းမရှိလို့ရှိရင်အစိုးရအနေနဲ့ငါမြင့်ငါဆိုင်စကားရောက်ရောက်တော့ငါလေငါထုတ်ပကိုးရောက်ရောက်ဆိုပြီးတော့ဖြစ်သွားနိုင်တယ်အဲ့လိုမျိုးမဖြစ်ဖို့အတွက်ကျွန်တော်တို့ကလှုပ်ဆောင်ပေးတဲ့အရာမျိုးဖြစ်ပါတယ်အချိန်ထဲမှာပဲကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတဲ့အားကိုယူကြည့်ရဖြစ်အစိုးရကဒေါက်ဆန်းစုကြည်ပြောသလိုပို့သလိုပေါ့ပြည်သူသားတွေအဓိကနောက်ပြည်သူသားတွေအားကိုရဆိုတဲ့အချက်ကိုကျွန်တော်တို့ကတနည်းနဲ့ဝိုင်းဝန်းဖြည့်ဆည်းပေးနိုင်တယ်ဒါတွေကိုကျွန်တော်တို့လှုပ်ဆောင်ပေးနိုင်တဲ့အတွက်အရက်ဖက်လူမှုဖွဲ့စည်းကမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာအရေးကြီးလာပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုအောင်မျိုးမင်းစပြောတော့တာနဲ့ပတ်သက်ပြီးတော့မမြတ်တစ္ဆာနေနဲ့ဗာညာထပ်ဖြည့်ပြီးတော့ကျွေးနေကြပါလေပြောကြပါလေ
ကျွန်တော်ထပ်ဖြည့်ကျင်တာလေးတခုကပို့ပြီးထင်ရှားလာတဲ့ကိစ္စရက်တခုကဒီရက်ဖတ်ပေါ့နော်ဒီလူမှုအဖွဲ့အစည်းတွေကဒီနိုင်ငံမှာရှိတဲ့ အတွေးခေါ်တွေပေါ့နော်အယူဆချက်တွေလုပ်ထုံးလုပ်ကြီးတွေပေါ့နော်ကျွန်တော်တို့ရဲ့ကာချာတွေပေါ့နော်ဒါတွေကိုပြောင်းလဲသွားအောင်ပေါ့နော် social change တရက်ဖြစ်သွားအောင်သူဒီပေါ့နော်ဥဆောင်နေတယ်ပေါ့နော်လို့ကျွန်တော်ကမြင်နေပေါ့နော်ဘာကြောင့်ဟိုသူကဥဆောင်နေဆိုတော့ဘယ်လိုပုံစံမျိုးဥဆောင်တာလဲပေါ့နော်သူကအမှန်တော့ဒီပြည်သူတွေကနေပြီးတော့ပြည်သူတွေကနေပြီးတော့ဒီလိုရွေးကောက်ပွဲစနစ်တွေနဲ့ပေါ့နော်ရွေးကောက်ထားတဲ့ပုံစံမျိုးလည်းမဟုတ်ဘူးဒါပေမဲ့ဒီပြည်သူတွေမှာရှိနေတဲ့ပြဿနာတွေရေးကိစ္စတွေကိုသူတို့ကဟိုကြည်နေနိုင်တဲ့လူတွေထဲမှာပေါ့နော်မပါဘူးတခုခုရှိရင်သူတို့ဒီရှေ့တန်းကထွက်ပြီးတော့ပြောတယ်သူတို့က voice out လုပ်တယ်ပေါ့နော်အဓိကသူတို့ရဲ့အာ voice ပဲပေါ့နော်သူတို့ရဲ့အတန်ပဲအဲ့တော့အတန်ထွက်တဲ့အခါမှာဒီအတန်ကနေပြီးတော့ဘာတွေဖြစ်လာလဲလို့ပြောရင်လူတွေရဲ့ဒီအတွေးခေါ်တွေပြုမှုတွေဒါတွေကိုပေါ့နော်ဒါထွန်းမိုးမှုတွေရှိလာတယ်ဒီအခြေအနေကနေပြီးတော့ပြည်သူတွေရဲ့ဒီကျွန်တော်တို့ရဲ့အပြုမှုတွေကိုကြောင်းလဲနေတာပေါ့ဥပမာဆိုအရင်တော့ကျွန်တော်တို့တွေအမျိုးသမီးအခွင့်အရေးတွေနောက်လိင်သူလိင်ကွဲပေါ့နော်စသဖြင့်ပေါ့နော်ဒီသူတွေရဲ့အခွင့်အရေးတွေပေါ့နော်အဲအဲ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာကမပြောကြဘူးမဆိုကြဘူးကျွန်တော်တို့ပြောကြဆိုကြတဲ့ဇက်ကြောင်းနေထဲမှာဒါတွေမပါဘူးပေါ့နော
်
အဲ့ဒါအဲ့ဒါတွေအများကြီးကြဲကြဲပြင်းပြပါလာပြီအပြည်သူတွေအနေနဲ့ဒါအများကြီးသိလာပြီလက်ခံလာပြီ
နော်ဒါမမြတ်တက်စက်ကြီးထောက်သွားတဲ့ချက်ကအတန်ဟိုရေးပါတဲ့ချက်လို့ကျွန်တော်ထင်ပါတယ်အချိန်တုန်းကမြန်မာလူလူကြားထဲမှာအင်္ဂလိပ်လိုကျွန်တော်တို့လည်းဒီကိစ္စတဘူးပေါ့တဘူး issue ဆိုတာကပြောဆိုမှုလေးလေးပြောဆိုလေးမရှိတဲ့ကိစ္စရပ်တွေကနောက်ပိုင်းမှာဒီရသက်လူမှုအဖွဲ့အစည်းတွေရဲ့ကန္တာအသီးသီးပေါ်မူတည်ပြီးတော့လှုပ်ရှားလာကြပြောဆိုလာကြရင်လည်းဒီအကြောင်းအရာတွေပြောလာကြတယ်ဆိုတာဒါကျွန်တော်ကောင်းကောင်းသဘောတူပါတယ်ကျွန်တော်နောက်မေးခွန်းကိုဆက်သွားလိုက်ပါမယ်ဆိုတော့ဒီမိုကရေစီပြည်ပြောင်းလဲစလုပ်လာတယ်ပေါ့မျိုးမျိုးဦးသိန်းစိန်အစိုးရလက်ထက်စရတယ်ပေါ့နော်ပြီးတဲ့အခါကျတော့အခု NLD ပထမ၅နှစ်တက်တန်းပြီးသွားပြီဒုတိယ၅နှစ်တက်တန်းလာတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကသမရဦးသိန်းစိန်အစိုးရလက်ထက်နဲ့ပြီးခဲ့တဲ့ NLD အစိုးရတက်တန်း၅နှစ်နဲ့အဲ့နှစ်ခုကိုနှိုင်းယှဉ်မယ်ဆိုရင်ဘယ်ကာလကရပ်သက်လူမှုအဖွဲ့အစည်းတွေအတွက်လုံပိုင်ခွင့်ပေါင်းကျေခဲ့တယ်လေကောင်းကောင်းလုံနိုင်ခဲ့တယ်လို့ပြောလို့ရပါတယ်ကောမျိုးမင်
းဟုတ်ကဲ့အစိုးရနှစ်ခုနှိုင်းယှဉ်မယ်ဆိုရင်တော့ကျွန်တော်တို့ရင်နှုံးကတော့ဒီတပါတီစနစ်ကြီးရဲ့နောက်စစ်အာဏာရှင်နောက်ခံရှိခဲ့တဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဟိုဆက်ဆံရေးအပိုင်းမှာတော့တကယ်လူခွေးကိစ္စလုပ်ခဲ့သူတွေအထူးသဖြင့်ပေါ့နော်ရပ်ပဲလူမှုဖွဲ့စည်းရတဲ့မှာလူခွေးကိစ္စလုပ်ဆောင်တဲ့သူတွေအတွက်အန္တရာယ်အများကြီးရှိခဲ့ပါတယ်အဲ့ဒီရလက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေများခဲ့တာဒါပေမဲ့ဦးသိန်းစိန်တက်လာတဲ့နောက်ပိုင်းမှာကတော့သူကဒီပါပြန်လာတဲ့ရပ်ဖက်လူမှုဖွဲ့စည်းလုပ်မဲ့သူတွေပြန်လို့လက်ခံတယ်။အချိန်ထဲမှာပြည်တွင်းမှာနည်းနည်းလေးကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်အတင်းဖွဲ့များအမှတ်ပုံတင်ဆိုင်ရာဥပဒေဒါမျိုးလေးတွေပေါ်ပေါက်ခဲ့တယ်။ဒါလေးကတစ်ပိုင်းပေါ့။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့အချိန်မှာကျတော့ဒီလူမျိုးအစိုးရဌာနတွေမှာပါဝင်တဲ့သူတွေကပုံပြီးတော့ရပ်ဖက်လူမှုဖွဲ့စည်းပေါ်မှာအတိမတ်ပြုမှုတော့ရှိလာပါတယ်။ဒါပေမဲ့တချို့ကျတော့ရပ်ဖက်လူမှုဖွဲ့စည်းကိုအစိုးရတေချာဘူဝါဒနဲ့ချမှတ်ပြီးလှုပ်ဆောင်တာအစီအစဉ်ကြအတိမတ်ပြုတာမရှိတဲ့အတွက်သို့လောသို့လောဆိုရဲတန်တရားအကျိုးတွေတော့ရှိလာတယ်။အဲ့တော့ကျွန်တော်တို့ကဘူဝါဒနဲ့လက္ခဏာမဟုတ်ဘဲနဲ့လူပုဂ္ဂိုလ်ရအတိမတ်ပြုတာလက္ခဏာဒါမျိုးတော့ကျွန်တော်ရှိခဲ့ပါတယ်။အဲ့တော့တတိယညီရပ်ဖက်လူမှုဖွဲ့စည်းရဲ့အင်အားကိုအတိမတ်ပြုတာမဟုတ်ဘဲနဲ့အစဉ်ပြေတဲ့ခါမှာအစဉ်ပြေတယ်အစဉ်မပြေတဲ့ခါမှာအစဉ်မပြေဘူ
း။အစဉ်ပြေတဲ့ကိစ္စရဲ့ဒီ
အစဉ်ပြေရရှိတယ
်အစဉ်ပြေတဲ့ကိစ္စရဲ့ဒီ
အစဉ်ပြေတဲ့ဒီအောက်ချင်းစင်းလေကျွန်တော်တို့မှာအစဉ်မပြေလေပေါ့ဘယ်သူ့ပေါ်မှာမပြေတော့ဒေတာဆိုင်ရာဝန်ကြီးချုပ်ဘာမှမသိဘူး။တချို့ဒေတာတွေကတော့ကျွန်တော်တို့အရင်အစဉ်ပြေတယ်ရာသီဥကောင်းတယ်တချို့နေရာမျိုးမှာမိုးတက်လေတိုင်းနဲ့တနအယူမိုင်80လောက်တိုက်ခိုက်တဲ့အခြေအနေမျိုးရှိတယ်ဖြစ်သွားတာအဲ့ဒီဟာကကျွန်တော်တို့ policy မဟုတ်လို့လူပေါ်မှာမူတည်တဲ့ကိစ္စဖြစ်သွားတယ်အဲ့ဒါတခုကကျွန်တော်ပြတ်သွား
ပါအသေးဘူးဟာဒါမ
သိဘူးဟုတ်ကဲ့ခင်ဗျာနောက်အသေးဘွဲမှတ်ပုံတင်ကိစ္စပေါ့နော်ဒါကတော့အောင်မြင်မှုတခုလို့ပြောနိုင်တယ်အသေးဘွဲမှတ်ပုံတင်ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုကျင့်သုံးတဲ့ခါကျတော့ဘေးဒီညီမစင်းစားကြတော့တချို့နေရာမှာမှတ်ပုံတင်ထားမှတွေ့မယ်ဆိုရင်ဟာဥပမာပြည်တော်စုလွှတ်တော်မှာသွားတွေ့မယ်ဆိုတော့မှအတင်းဖွဲ့မှာမှတ်ပုံတင်ထားမှာတွေ့လို့ရတဲ့အခြေအနေမျိုးကကျွန်တော်တို့ကတစ်ဖက်ကတော့လှုပ်ရှားမှုခွင့်ပြုတယ်ဒါပေမဲ့လာတွေ့တော့မှတ်ပုံတင်ရမယ်ဆိုရင်ပုံစံကနှီးစားတစ်ဖက်ရေမုတ်တစ်ဖက်လိုအဲ့လိုပုံစံဖြစ်ဖြစ်သွားတဲ့စိန်ခေါ်မှုတော့ကျွန်တော်တော်တော်ကျင်ဝပါတယ်
ကျွန်တော်ကဘာခံစားမိတယ်လဲဆိုတော့ကော်မတီကခုပြောသွားတဲ့အချိန်မှာလက်ရှိအစိုးရလက်ထက်မှာတာဝန်ရှိတဲ့လူအနေနဲ့နည်းနည်းလေးတတိထားပြီးတော့ရပ်ဖက်အဖွဲ့အစည်းနဲ့ဆက်ဆံတဲ့ပုံရှိတယ်လို့ကျွန်တော်တို့ခံစားရပါတယ်ဆိုတော့မန်းမြတ်တဲ့တစ္ဆာရဲ့အတွေ့အကြုံကရောဘယ်လိုရှိပါလဲဒီအစိုးရတက်တန်းတစ်ခုတွင်မှာလုပ်ပိုင်ခွင့်ပေါင်းဘလောက်အထိကောင်းခဲ့ပါသလဲ
ဟုတ်ဆရာကျွန်တော်ကလေအဲ့လိုနှိုင်းရှင်ပြီးတော့ကိုမှန်တော့မပြောချင်ဘူးပေါ့နော်။ဘာကြောင့်လဲလို့ပြောရင်ကျွန်တော် absolute တန်ဖိုးကိုကျွန်တော်ကပို့ပြီးတော့တန်ဖိုးထားတာပေါ့။ဒီအောက်ထပ်ရှင်းရမယ်ဆိုရင်တော့ကျွန်တော်တို့ကဒီ NLD အစိုးရက ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုခြေခံပြီးတော့ဒီနိုင်ငံအတွက်တိုက်ပွဲဝင်ပြီးတက်ခဲ့တဲ့အစိုးရဖြစ်တယ်ပေါ့နော်အဲ့တော့ဒီအစိုးရကိုဒီလူ့အခွင့်အရေးချိုးဖောက်ခဲ့တဲ့စစ်အာဏာရှင်အစိုးရနဲ့ကျွန်တော်ကဘလို့မှကျွန်တော်မနှိုင်းရှင်ခြင်းဘူးတအားမျှော်လင့်ချက်ထားတယ်ဒါပေမဲ့ဟိုမျှော်လင့်တယ်လို့တော့လုံးဝဖြစ်မလာဘူးပေါ့နော်အဲ့ဒီမှာဆရာ
တော့မျှော်လင့်ချက်ဆိုလို့ကိုကိုတိုင်းကဒီမျှော်လင့်ချက်ရေးခြင်းအရန်ကြီးညှင့်ထားတာမျိုးမဖြစ်နိုင်ဘူးလားမမြတ်တဲ့သစ္စာ
ကျွန်တော်ကတော့မဖြစ်နိုင်ဘူးလို့တော့ထင်တယ်ပေါ့နော်ဒီကျွန်တော်တို့ဒီဖြစ်ရမယ့်ဥစ္စာပေါ့နော်အခြေခံကိစ္စရဲ့ကလေးတွေအခြေခံစံတန်ဘိုးလေးတွေအဲ့ဒီဟာမျိုးမှာပါပါယိုယွင်းတယ်လို့ကျွန်တော်ယူဆတာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိလို့ရှင်ဆရာအောင်မျိုးမြတ်ပြောတယ်တချို့ကိစ္စရဲ့တွေဆိုအစဉ်ပြေတယ်တချို့လူတွေဆိုအစဉ်ပြေတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီသူတည်သနာအားဖြင့်တွေးရှိချက်အရာဆိုလို့ရှိရှင်တော့ဥပမာလူခွင့်ရေးနဲ့ပေါ့နော်ဒီငင်းငယ်ရေးကိစ္စပေါ့နော်အဲ့တော့ငင်းငယ်ကိစ္စလို့ပြောရင်ဒီ Federal Democracy အရေးပေါ့နော်ဗန်တူရေးနော်ကိုပိုင်ကြထန်းခွင့်စတဲ့အရေးကိစ္စတွေဆောင်ရွက်တဲ့ဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အဲ့ဒီကြားလို့ရှိလို့ရှင်တော့ဆောင်ရွက်ကြတဲ့ဥစ္စာပို့ပြီးချင်းကျက်တဲ့ဥစ္စာမျိုးပေါ့နော်နောက်ဒီအရေးယူခံရတာပေါ့နော်ဒီဆက်သွယ်ရေးဥပဒေတွေငိမ့်စုစီဥပဒေတွေဒါတွေနဲ့စစ်ဆန့်ကျင်တဲ့သူတွေနော်ဒီငင်းငယ်လှုပ်ရှားသူတွေဒါတွေကိုကျွန်တော်တို့တွေအရေးယူခံရတဲ့ဥစ္စာတွေအများကြီးပေါ့နော်ဒီ NLD လက်ထက်မှာအများကြီးဖြစ်လာတာတွေရှိတယ်ပေါ့နော်ဥမာထားပါတော့နော် hate speech တို့ဘာလို့ပေါ့နော်အဲပြည်ပြောတယ်ဆိုလို့ရှိလို့ရှင်เนาะဒါလူလက်စွာเนาะထုတ်ဖို့ပြောဆိုခွင့်ဆိုတဲ့ဥစ္စာရပေါ့နော်ကျွန်တော်တို့ကနားနေတယ်เนาะအရေးယူလို့ရတယ်ဒါပေမဲ့ဥပမာဆိုလို့ရှင်เนาะဆရာတော်ဥဝီရီသူပေါ့နော်ကနေပြီးတော့ပြောတဲ့လူမျိုးရေးဘာသာရေးကိစ္စရက်တွေအဲ့ဒါမျိုးဆိုလို့ရှင်တော့လူမျိုးရေးဘာသာရေးကိုဖိနှိပ်ပြီးတော့ပေါ့နော်တစ်ဖက်ဥစ္စာကိုချိုးနှိမ်ပြီးတဲ့အခါကျတော့ပြုလုပ်တာနဲ့အရေးယူခြင်းမရှိဘဲနဲ့ဒါဒေါက်ဆန်းစုကြည်ကိုပေါ့နော်ပုတ်ခတ်တယ်ထိခိုက်တယ်အဲ့ဒါမျိုးနဲ့ကြမှာအရေးယူတဲ့ဥစ္စာမျိုးပေါ့နော်ကျွန်တော်တို့ကမဖြစ်လို့အစကတည်းကသူဒီဒါလူမျိုးရေးဘာသာရေးပေါ့နော်တခြားလူတွေကိုထိခိုက်တယ်ဒါနဲ့ဒါနိုင်ငံတော်ကြီးပေါ့နော်ဒါလူခွင့်ရေးရဒါအရေးယူရမယ်ကျွန်တော်တို့ကဒီလို
ဆိုတော့အတခုနကတော့ကိုယ်သုံးမျိုးပြောတော့တာကမညတ်တက်တစ္ဆာပြောတဲ့ပုံမှာကျွန်တော်ကိုယ်သုံးမျိုးပြောတဲ့အချက်ကိုပြန်တတိယတပြေးညီမူဝါဒပေါ့နော်အကြောင်းအရာတွေနဲ့ပတ်သက်တဲ့တပြေးညီမူဝါဒအဖွဲ့အစည်းအဖြစ်တိနဲ့ပတ်သက်တဲ့တပြေးညီမူဝါဒမရှိတာလို့ဒီညမှာကျွန်တော်လည်းအဲ့လိုနားလည်မိတယ်ကျွန်တော်ကြားထဲမှာပေါ်လာတဲ့မေးခွန်းကိုယ်သုံးမျိုးမျိုးကျွန်တော်မေးလိုက်ခြင်းနဲ့ဆိုတော့ NLD အစိုးရဒီဟလာတစ်တလုံးကစပြီးတူတော်ကလေးကဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်ကိုကင်ပြီးတော့ကျွတ်ကျော်တန်ကိုကင်ပြီးတော့ဟလာလှုပ်လာခဲ့တဲ့ပါတီအဲဒီကပါတီကနေပြီးတော့အာဏာရလာတာပေါ့ဆိုတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုရဲ့ကျွေးကြော်တန်ကိုကင်ပြီးတော့အာဏာရလာတဲ့အစိုးရတက်ကဘာကြောင့်ရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောထားမရှိကြလဲဘာကြောင့်ပြောရရင်ပုံဝင်မကြတာမျိုးတွေဘာကြောင့်ဖြစ်ရလဲဘာမှမလို့နားလဲလဲ
ဟို NLD ရဲ့ရက်ဖက်လူမှုအဖွဲ့အစည်းပေါ်မှာထားတဲ့သဘောထားကတစ်ခါလေတွေ့ရခဲ့တယ်ဗျဟိုသူတို့အနေနဲ့အရင်တော့ကကိုဘကလူ့ခွေးကိစ္စတွန်းနှံတော့ကတော့အရက်ဖက်လူမှုအဖွဲ့အစည်းပုံစံဒီမိုကရေစီလူ့ခွေးတက်ကြွလှုပ်ရှားသူပုံစံနဲ့လှုပ်ဆောင်တယ်ဒါပေမဲ့တကယ်အစိုးရတာဝန်ယူရဲခါမှာတော့တချို့သောလက်လက်စွာထုတ်ဖော်ပြောဆိုခွင့်ကိုဒါကသူတို့အနေနဲ့တိတ်ပြီးတော့လက်မခံကြင်ကြတော့ဆိုလိုတဲ့ချက်ကတော့ဒါကတော့ငါတို့ကိုပို့ပြီးတော့အကျဉ်းချက်ဖြစ်အောင်လှုပ်ဆောင်တဲ့ကိစ္စအချိန်နဲ့မှာတစ်ဖက်ကလည်းပါရှိနေတယ်ဆိုတော့အဲ့လိုမျိုးပုံစံကိုအသုံးပြုပြီးတော့အမျိုးသားရေးလူမှုရေးနိုင်ငံရေးဖိအားတွေပေးပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်အောင်လည်းလှုပ်ဆောင်မှာရှိတာ哦ဒါပေမဲ့အဲ့လိုမျိုးလောက်ကြံဖန်တီးပြီးတော့ပြိပကောက်ဖန်တီးတဲ့လူနဲ့အမှန်တကယ်လူခွေရေးကိစ္စကိုလှုပ်ဆောင်တဲ့ပြည်သူတွေရဲ့အကျိုးတွေကိုလှုပ်ဆောင်နေတဲ့အရက်ပက်လူမှုဖွဲ့စည်းရေးကြားမှာသူတို့ကအမြင်မရှင်းတော့အဲ့တော့အကုန်လုံးကိုလွှမ်းပြီးတော့မြင်ရတယ်တခုပြောပြီးဆိုရင်ပြဿနာရှာပြီတခုပြောလိုက်တာနဲ့ငါတို့ကိုဂျင်းနေချက်တဲ့ဖြစ်အောင်လှုပ်ပြီးဆိုရဲအစွဲဖြစ်လာအဲ့တော့ချင်းလို့ပြောတာလားမုန်းလို့ပြောတာလားမခွဲတတ်တော့တခုလုံးကိုအကုန်လုံးကအတူတူပဲဆိုရဲပုံစံဖြစ်သွားတဲ့ဟာမျိုးကျွန်တော်တို့အဲ့ဒါကြတော့ပထမဆုံးလို့ဆိုလို့ရတယ်နောက်တစ်ခုကတော့ဒီခါလေးကျပါတီတွင်းမှာလည်းဒီခါလေးကျလို့ရှိရင်ဒီအရက်ပက်လူမှုဖွဲ့စည်းရေးပြောရင်သတိထားဖို့လိုအပ်တယ်ပါတယ်ဆိုရဲအထက်ကတာဝန်ရှိတဲ့သူတွေပြောကြားချက်ကအောက်ခြေကလည်းအရန်ကြောက်တယ်အဲ့တော့တခုများဖြစ်လိုက်လို့ရှိရင်ငါတို့တွေများအန်ရဖြစ်သွားမလားဒါပေါ်ပါတီပေါ်လစီမဟုတ်သည့်တိုင်အောင်ပါတီပေါ်လစီလိုများကျင့်သုံးနေလားအချက်ဆိုရဲအချက်ကြောင့်တချို့လူများကျွန်တော်တို့ကြောက်နေရတဲ့ပုံစံမျိုးကျွန်တော်တို့ကြောက်တာလည်းရှိတယ်လို့ပါတီရဲ့စီကံကိုလည်းကြောက်လို့ပူပေါင်းဆောင်ရွက်တဲ့နေရာမှာအားနေတဲ့အချက်တွေတော့ကျွန်တော်သတိထားမိပါတယ်
ဆိုတော့ဟိုကျွန်တော်ဟိုးရင်တော့လည်းပဲကျွန်တော်တို့လည်းပြောမှုပါတယ်နော်ကျွန်တော်ဒီနေရာမှာထပ်ပြောချင်တာကဘာလဲဆိုတော့ဟလာဒီဒီမိုကရေစီနီးကျဟလာရွေးကောက်တင်မြှောက်ပွဲနဲ့တက်လာတဲ့အနာရအစိုးရ NLD ပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်ဒါဒီလိုအခြေအနေမျိုးဆိုတာကမြန်မာနိုင်ငံသားအများစုကတောင်းတခဲ့ကြတဲ့အခြေအနေနော်လူလာခဲ့ကြတဲ့အခြေအနေဆိုတော့အဲ့ဒီလိုနီးနဲ့တက်လာတဲ့အစိုးရကိုလက်ရှိရလာရပ်ထလူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းမီဒီယာတွေပဲဖြစ်ဖြစ် မအောင်မမြင်မဖြစ်စေခြင်းကိုမကြဆုံးစေခြင်းဒီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီထက်ပိုပြီးတော့အောင်မြင်စေဒါတိတ်ပေးကြတယ်အရသာလူမှုအဖွဲ့အစည်းတွေဒီအစိုးရကိုအရင်အောင်မြင်စေခြင်းနဲ့တရင်းမီဒီယာကဒီအစိုးရဒီလိုအစိုးရတစ်ဆင့်တစ်ဆင့်တစ်ဆင့်အောင်မြင်သွားမှတိုင်းပြည်ရှေ့ကိုတစ်ဖြည်းဖြည်းတိုးတက်သွားမှလို့ကျွန်တော်တို့အားလုံးကလက်ခံထားကြတာဟုတ်ဆိုတော့အခုကအဲ့လိုမဟုတ်ဖဲနဲ့ငါတခုခုပြောလိုက်တာနဲ့ငါတို့ကိုချပြီလားဆိုရဲအမြင်ကအဲ့လိုအမြင်မျိုးကိုမင်းများတစ်ဆာလို့ဘယ်လိုမျိုးရင်ဆိုင်ခဲ့ကြလဲဘယ်လိုကြော်လွားခဲ့ကြလဲ
ဆရာဒီလိုပေါ့နော်အခုရက်ထိကျွန်တော်တို့ရင်ဆိုင်နိုင်သေးတယ်လို့တော့ပေါ့နော်အောင်မြင်စွာရင်ဆိုင်နိုင်သေးတယ်လို့တော့မယူဆဘူးပေါ့နော်အဲ့တော့ဒီ NLD ရဲ့ဒီအယူဆထဲမှာကျဘယ်လိုရှိလဲလို့ပြောရင်ရက်ဖက်လူဖွဲ့စည်းတွေကဘယ်လောက်ထိပြည်သူကိုကိုစားပြုတယ်လဲပေါ့နော်ဆိုတော့အမြင်အများတည်းရှိတယ်အဲ့တော့ဒါကမှန်တော့မေးခွန်းထုတ်စရာမလိုဘူးပေါ့နော်ကျွန်တော်မြင်တာရက်ဖက်ပြည်သူဖွဲ့စည်းတွေဒါပြည်သူတွေကပြည်သူပဲပေါ့နော်ပြည်သူကိုကိုစားပြုတဲ့လူမဟုတ်ဘူးပြည်သူတွေကပြည်သူပဲသူတို့ကဒီထပြီးတော့ပေါ့နော်ဒီလူလူဖွဲ့စည်းတွေအဲကပြည်သူတွေရင်ဆိုင်နေရတဲ့ကိစ္စရက်ကိုမနေနိုင်နဲ့လို့မကြည့်နိုင်တဲ့ဥစ္စာဒီပြဿနာကိုမြင်လို့ထပြီးတော့အတန်ပေးတဲ့လူတွေပေါ့နော
်
ဒါချင်းဆိုင်တဲ့လူတွေပေါ့ပြည်သူပဲသူကတခြားပြည်သူတော့တခြားပြည်သူလည်းဆိုတော့
လေးကူးကိုမရှိဘူးကွာ
မရှိဘူးဟုတ်တယ်အဲ့ဒါကိုကျွန်တော်ပြပြခင်တာပေါ့နော
်
အဲ့တော့ဒါပေမဲ့သူတို့ရဲ့ဒီ mentality ကပေါ့နော်အခုလက်တည်းကျွန်တော်တို့ overcan မဖြစ်သေးဘူးကျွန်တော်တို့ရဲ့เนี่ยပေါ့เนาะအမြင်နဲ့ဒီဟိုပေါ့ energy အစိုးရထဲမှာရှိတဲ့သူရဲ့အမြင်ဒီနိုင်ငံရဲ့ပြဿနာတွေပေါ်မှာမြင်တဲ့အမြင်ကကွာဟနေတာပေါ့เนาะနောက်တစ်ခုအရေးကြီးဆုံးတစ်ခုကလည်းဒီနိုင်ငံကဒီတပါတီတွေပေါ့เนาะအားလုံးကနေပြီးတော့เนาะပြည်သူအများစုကရွေးကောက်လိုက်ပြီးတဲ့အခါကျတော့တပါတီတွေဒီလိုခုလိုပေါ့เนาะ landslide ပေါ့เนาะဒီเนาะအနိုင်ရတဲ့အဲ့ဒီလိုအနိုင်ရတိုင်းဒီနိုင်ငံဒီပေါ့နော်တပါတီတွေကအုပ်ချုပ်ပြီးတော့ဟိုတရားမျှတမှုပေးစွမ်းတဲ့အခြေအနေမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒီဥစ္စာကိုကျွန်တော်တို့ကမြင်နေဒီနိုင်ငံကဒီကိုပိုင်ပြဋ္ဌာန်းခွင့်ဟိုအခြေခံတဲ့ဒန်းတူမှုအခြေခံတဲ့တော့ Federal Democracy တည်ထောင်မှသာလျှင်တရားမျှတမှုပေးစွမ်းနိုင်ပြီးတော့အဲ့ဒီကတစ်စင်ငြိမ်းချမ်းမှုရမှာဒါပေမဲ့ကျွန်တော်တို့သုံးသက်တာအရာဆိုလို့ရှိရင်ငါဒီအကုန်လုံးအများစုနိုင်ထားတယ်ငါမှအုတ်ချုပ်ပိုင်ခွင့်ရှိတယ်ငါအုတ်ချုပ်မယ်ဆိုတော့ဒီစန္ဒပေါ့နော်ပြင်းပြတယ်အဲ့ဒီတိုင်းလဲဆောင်ရွက်ခဲ့တယ်အဲ့ဒါတွေကိုဒီရက်ဖက်လူဖွဲ့စည်းကသဘောမကျဘူးအဲ့ဒါကိုဝေဖန်တယ်ဒီပေါ်မှာ तू ကသူ့ပေါ်ကိုပေါ့နော်မကောင်းမြင်တယ်မကောင်းကြံတယ်သူ့ကြဆုံးစီတယ်လို့တွက်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူး
အဲ့မှာလေအဲ့မှာလေအဟလေးတွေဖြစ်လာတာပေါ့လေနော
်ဆိုတော
့ဘယ်လိုလဲအခုဒါကူဒီပြီးခဲ့တဲ့ကာလအတွက်ဟုတ်ကဲ့ပြော
ဟုတ်ကဲ့ဟုတ်တခုကပေါ့ခုနကကျွန်တော်တို့ကဒီအစိုးရလက်ထက်နဲ့ကျွန်တော်တို့ဒီအရက်ပလူမှုဖွဲ့စည်းကြမှာဆွေးနွေးနေတယ်လေကျွန်တော်ဒီ NLD အစိုးရမှာဟိုအရင်ဆုံးကပုံစံနဲ့ကြောင်းတာပါလဲဆိုတော့နိုင်ငံတကာဆက်ဆံရေးဗျဟု
တ်ကဲ့
နိုင်ငံတကာရဲ့ဖိအားကအရန်ကြီးတယ
်ဟုတ်ကဲ့
ဒီကျွန်တော် Rohingya issue တို့ ICC တို့ ICJ တို့ဆိုတော့အစိုးရကနိုင်ငံတကာကိုအရင်ဆုံးကလောက်ပလဲပနံမသိတော့မသိတဲ့အခါမှာငါတို့ကိုနိုင်ငံတကာမှာခုံရုံးတင်တဲ့ဒီလုပ်ကေကုလသမဂ္ဂလည်းလက်မခံဘူးဆိုတော့ကုလသမဂ္ဂအထူးဆောင်ဆန်းစနစ်အရာရှိလို့ပါလို့ဆိုရင်လုံးဝလက်မခံတော့တာနောက်တစ်ခါခုနကတည်းဟိုကျွန်တော်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့် IMN နဲ့ FFN တို့ဒါတွေလည်းသူတို့ဂီးမဆိုင်အဲဒီခါမှာကျွန်တော်ဗာမြင်လာကျွန်တော်တို့ကတစ်ခါကြရင်လူခွေအကြောင်းပြောရင်ကိုယ်နိုင်ငံစတန်ဒတ်နဲ့မပြောရဘူးဘယ်ကနေပြောလဲနိုင်ငံတကာစတန်ဒတ်ရဲ့ကျွန်တော်တို့ကင်ဆယ်ပြီးပြောရမယ်နိုင်ငံတော်ကဘာဆိုရလဲဘာဆိုရမှာတော့တခါတည်းကကျွန်တော်တို့ပြောတဲ့အချက်ကနိုင်ငံတကာလို့ပြောလို့ရှိရင်အရက်ဖက်လူမှုဖွဲ့စည်းရာနိုင်ငံတကာ international ပေါင်းပြီးတော့သူတို့ကိုတိုက်ခိုက်နေပါတယ်ဆိုတဲ့အစွဲပေါ့မင်းတို့ကတော့တခြားနိုင်ငံအထောက်ပံ့ယူထားတယ်အထူးသဖြင့်အခုခေတ်စားနေဒေါ်လာစားပေါ့ဒေါ်လာတွေစားပြီးတော့တိုင်းပြည်ကိုဟိုတိုက်ခိုက်နေကြတယ်မင်းတို့ကနိုင်ငံတကာနဲ့ဆက်သွယ်ရှိတယ်ငါတို့ကိုမစားနာဘူးဆိုတဲ့အတန်းအဲ့လိုအမြင်တွေကလည်းနည်းနည်းပြောင်းလာတဲ့ဟာလေးရာရှိတယ်အဲ့ဒီပုံမှာကျွန်တော်ပို့ပြီးတော့ခုနပြောတဲ့ဟာ ਇੱਥੇ ပို့တော့နိုင်ငံတကာဟာပို့ကြီးသွားတာပေါ့ဗျာ
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုတော့အခုလက်ရှိပြီးခဲ့တဲ့အတွေ့အကြုံတွေကြုံခဲ့ရပြီအခုနောက်ထပ်တက်တန်းကားနှစ်လာတော့မယ်ဆိုတော့မြတ်တက်သစ္စာအနေနဲ့ကိုယ်တိုင်ဦးဆောင်နေတဲ့အဖွဲ့အစည်းအတွက်ဒီရပ်လူမှုအဖွဲ့အစည်းရဲ့ကဏ္ဍတစ်ခုလုံးအတွက်လာမယ့်၅နှစ်တက်တန်းမှာဘလို့များမြတ်တက်သစ္စာမျှော်လင့်ပါတယ်ဘလို့များဖြစ်စေချင်ပါတယ
်ကိစ္စသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလို့ရမလဲလို့ပြောရင်ဒီနိုင်ငံမှာရှိတဲ့အရင်းခံအရင်းအမြစ်ပြဿနာပေါ့နော်အဲ့ဓာရီကဘာတွေလဲဆိုတာနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ knowledge တွေအဲ့ဒီအသိတွေအဲ့ဓာရီကိုကျွန်တော်တို့တွေဒီဟိုမှန်ကန်အောင်ပေါ့နော်အဲပြေဝအောင်ပေါ့နော်အဲကျွန်တော်တို့တွေဒီထိဆွမ်းရမယ်ပေါ့နော်အချင်းချင်းလည်းမျှဝေရမယ်အာပြီးလို့ရှိရင်နောက်တစ်ခုကဒီစံတန်ဘိုးတွေဘယ်လောက်ထိအရေးကြီးလဲပေါ့နော်အဲ့ဒီဒီ ကျွန်တော်တို့မှရှိတယ်ပေါ့နော်စုံလင်ကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ကိုစီးနောင်မဲ့နော်ဒီစံတန်ဘိုးတွေမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီစံတန်ဘိုးတွေထွန်းကားအောင်အဲ့ဒီစံတန်ဘိုးတွေပုံမှာညီညွတ်ကြလိရဲ့ပေါ့နော်အာဏာအမျိုးမျိုးသောအာဏာရှင်များမတရားမှုများကိုတိုက်ဖြတ်နိုင်အောင်ဆောင်ရွက်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကလည်း proactive ပေါ့နော် proactive engagement လို့ကျွန်တော်ကတော့သုံးကျင်တယ်ရက်သက်ဖွဲ့စည်းတွေကဒါကျွန်တော်တို့ယုံကြည်ချက်ဖြစ်တယ်ဒါကျွန်တော်တို့ရက်ခံမှုဖြစ်တယ်ကျွန်တော်တို့တွေဒီဒီမိုကရေစီဆိုရကိုအောင်မြင်စေခြင်းနဲ့ဒီစံတန်မိုးတွေကိုတွားပြီးအောင်မြင်စေချင်တာဖြစ်တယ်ဆိုတာကိုသိအောင်ပြောပြီးတော့ကျွန်တော်တို့တွေဒီထက်ပိုပြီး engage လုပ်ရမယ်လို့မြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျတော်တော်ပြည့်စုံပါတယ်ဆိုတော့ကော်မြူမင်းလာမယ့်9နှစ်အတွဲကော်မြူမင်းဘာရင်းနာမျှော်လင့်ထားသလဲဘာရင်းနာဖြစ်စေချင်တယ်လဲအစိုးရဘက်ကရောရက်ဖက်ဖွဲ့စည်းတွေကိုပို့ပြီးတော့ဆစ်စိတ်လေးများဝင်လာဖို့တွေးထားသလားကော်မြူမင
်းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ရတာဗျာမျှော်လင့်ခြင်းနဲ့တက်ရှင်ရတဲ့လူသားဆိုတော့မျှော်လင့်ချက်ပေါ့နောက်တော့ကျွန်တော်တို့ဒီရွေးကောက်ပွဲမဝင်ခင်မှာပါတီတွေရဲ့ရွေးကောက်ပွဲသဘောထားညင်ညာချက်တွေရှိပါတယ်။အဲညင်ညာချက်တွေမှာပြောမယ်ဆိုတော့ညင်ညာချက်တွေမှာတော့အကုန်လုံးကကွန့်နေတာပါပဲ။လူခွင့်ရေးဖက်ဒရယ်နော်ဒီမိုကရေစီနောက်တော့အမျိုးသမီးကိစ္စတိုင်းရင်းသားဟိုမတန်ဆွမ်းနောက်ဆုံးကျွန်တော်တို့တိတ်ပြီးတော့ပြောလို့မရှိတဲ့ LGBT issue တွေတော့ပါလာကြတယ်။အဲ့တော့ဒီဟာတွေကိုအကောင့်ထည့်ဖို့မတော့ကောင်းတာပေါ့။ဒါပေမဲ့ကျွန်တော်တို့က policy မကောက် practice ဖြစ်ဖို့အတွက်ကတော့ကျွန်တော်စောင့်ကြည့်ရမယ့်ကာလပဲ။policy ကတော့အမြင်နဲ့ကောင်းနေတာပဲ practice ရှိဖို့လိုအပ်တယ်အဲ့တော့ပထမအဦးဆုံးကတော့ CSO ဆိုတဲ့အဖွဲ့တွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုခွင့်ပြုမယ်ဆိုလို့ရှိရင်လောလောဆယ်အဲ့ဒီကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့ online မှာရေးသားလို့ဒီစစ်ပွဲရတဲ့ရေးကိုကျွန်တော်တို့ဆန္ဒပြလို့ဖမ်းဆီးရတဲ့လူတွေကိုချွေးချက်မရှိအမြန်ဆုံးပြန်လွှတ်ပေးခြင်းကပထမအဦးဆုံး CSO ရဲ့ဂုဏ်ပြုမှုနဲ့ရရှိပါလိမ့်မယ် CSO တွေမှာနားလည်ဆိုရဲ့ချက်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကိုယ့်ရဲ့အာဏာကိုယ့်ရဲ့လုံဆောင်မှုကိုထိခိုက်မှာဆိုလို့ဒီအောက်လှုပ်ရှားမှုကြီးကိုကြောက်လို့เนาะနောက်ကလက်မင်းကြီးကြောက်လို့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုဖိနှိပ်နိုင်တဲ့ဥပဒေကိုကျွန်တော်တို့အမှန်တကယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဟာတွေကိုထိဟိုတားဆီးနိုင်တဲ့ဟာမျိုးလုပ်ပါ CSO အားလုံးရဲ့လှုပ်ဆောင်မှုကိုကန့်တတ်တဲ့ဥပဒေမျိုးဖြစ်အောင်ပြန်လည်သုံးသပ်စေချင်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့သူတို့ပြောထားတဲ့အမျိုးသမီးရေးပဲလှုပ်တိုင်းရင်းသားရေးပဲလှုပ်ဘာရေးပဲလှုပ်လူတို့ကိုအခြေခံပါတယ်လူတို့ကိုအခြေခံတဲ့အတွက်လူတို့ရဲ့အတန်ကိုပေါ်ထုတ်နိုင်တဲ့ speaker များဖြစ်တဲ့ CSO တို့များလူတို့ရဲ့ねအစိုးရအကြမ်းမှာလမ်းကုနိုင်တဲ့တံတားများဖြစ်တဲ့ CSO များကိုကျွန်တော်တို့အမြဲတမ်းလက်ကမ်းကြိုဆိုပြီးတော့လှုပ်ဆောင်ပေးပါ CSO လို့ပြောလိုက်တာနဲ့ကြံသူလို့မြင်တော့အမြင်ငါတို့အနေနဲ့ပေးမဲ့လူမျိုးလို့မြင်တဲ့အမြင်မျိုးကိုဖျောက်ဖို့အတွက်ကျွန်တော်တို့နောက်ထပ်9နှစ်မှာဆက်လက်ပြီးတော့မျှော်လင့်နေပါတယ်ဖြစ်လာဖို့လည်းကျွန်တော်တို့ဆက်လက်ပြီးကြိုးစားသွားမှာပါဒါမှသာ CSO စစ်မှာဖြစ်ပါတယ်ဗျဟု
တ်ကဲ့ပါခင်ဗျာပြည်ပြည်စုံစုံပါဝင်ဆွေးနွေးပြီးတဲ့ဦးအောင်မျိုးမင်းတော်မြတ်တပ္ပစာနှုတ်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်း
တင်ပါတယ်
ဒီနေ့ကျင်းပလူခွေရေးဆိုင်ရာဖွဲ့ရမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်တက်သစ္စာကိုဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့်အပြည့်အဝအစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထိုးလည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိနေခန်းတွေကိုအင်္ဂါညတိုင်းရည်လိုင်းအစီအစဉ်များမှာအစားထိုးထုတ်လည်နေတာဖြစ်ပါတယ်ဒီ OA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစွန်မြတ်မောင်ပါ။အခုတစ်ခါကဘာတလွားခီးသွွားအစီအစဉ်ကတော့နိုင်ငံတချို့စီသွားပြီးတော့ Christmas Meal အလှထွန်းပြင်ဆင်ထားတာတွေကိုတွေ့ကြည့်ရမှာဖြစ်ပါတယ်။ American ပြည်ထောင်စု Los Angeles ကနေပြင်သစ်နိုင်ငံ Paris မြို့တော်အထိလှပဆန်းပြတဲ့မီးအလှတွေကိုကဘာတလွားခီးသွွားအစီအစဉ်ကနေတွေ့ကြည့်ကြရအောင်ပါရှင်။ဟောလိဝုဒ်ရုပ်ရှင်ကားတွေထဲမှာမကြာခဏပါလိရှိတဲ့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်း Beverly Hills မြို့က Rodeo Drive မှာစိန်ခမ်းပစ္စည်းတွေရောင်းတဲ့ဈေးဆိုင်တွေအများအပြားရှိပါတယ်။အဲ့ဒီနေရာမှာနှစ်စဉ် Christmas ပွဲတော်ကာလရောက်ပြီးဆိုရနဲ့ရက်ချီရလောက်အောင်ကိုလှတဲ့မိအလှပြင်ဆင်မှုတွေကိုမြင်တွေ့ရတာပါတယ်။ဒီနှစ်2020မှာတော့ Fashions of Holiday Glamour ဆိုတဲ့ကောင်းစဉ်နဲ့အထူးပြသမှုတွေကိုလုပ်ထားပါတယ်။လူအရွယ်ကိုဟန်ပြအယုတ်ကြီးတွေကို Christmas သစ်ပင်တွေအလှဆင်တယ်လို့အလှပြင်ဆင်ထားတာပါ Christmas သစ်ပင်တွေပေါ်မှာအလှဆင်ချိတ်ဆွဲကြလေးစီးတဲ့ပစ္စည်းတွေကိုတုံးပြီးတော့အယုတ်တွေပေါ်မှာသိတ်ကိုလှပတဲ့ပွဲတက်အင်ဂျီတွေကိုဖန်တီးပြင်ဆင်ထားတာဖြစ်ပါတယ်မိအလှထွန်းထားတဲ့မိရောင်တွေကြားမှာချော့ချော့မော့မော့ဝတ်စားထားကြတဲ့အယုတ်တွေရဲ့ဟန်ပန်းအနေအထားက Fashion Model တွေကိုဟန်ပြနေတယ်လို့ဖြစ်နေပါတယ်Christmas မှာအလှပြင်ဆင်ကြလေးရှိတဲ့အနီရောင်အစင်းရောင်ရွှေရောင်ငွေရောင်တွေသုံးပြီးတော့ပွဲထည့်ကားဝင်တွေကိုဖန်တီးထားတာပါ Paris, Milan, New York မြို့တွေမှာကျင်းပလေးရှိတဲ့ Fashion ပြပွဲမျိုး Rodeo Drive မှာလည်း fashion ပွဲလုပ်တယ်ဆိုတာမျိုးလှပတဲ့အယုတ်ကြီးဆယ်ယုံနဲ့ပြသထားတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ COVID ကယောဂကြီးဖြစ်နေချိန်မှာလူတွေစိတ်ပျော်ရွှင်ကြစေအောင်ရောဈေးဆိုင်တွေစီကိုလာကြအောင်မှအခုလိုမျိုးထူးခြားလှပတဲ့အပြင်အဆင်တွေနဲ့ဆွဲဆောင်ထားတာဖြစ်ပါတယ်။ COVID ကြောင့်စိတ်ညစ်ညူပင်ပန်းနေကြသူတွေ Beverly Hills မြို့က Rodeo Drive ဈေးဆိုင်ကြီးတွေစီကိုရောက်ချိန်ခဏစိတ်ချညူပျော်ရွှင်သွားစေအောင်လို့အလှဆင်ထားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေမိုင်ထောင်ချီဝေးတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလဲခရစ်မတ်မီးအလှတွေကိုရှောင်းဇေလီဇေလမ်းမကြီးတလျှောက်နှစ်ဆင်ထွန်းနေကြအတိုင်းထွန်းညှိထားပါတယ်။ကဘာကျော်လမ်းမကြီးဘော်ကစိန်ခန့်ပစ္စည်းအယောင်ဆိုင်ကြီးတွေရဲ့ဆိုင်နီယံတချို့မှာလဲစလိုက်မီးရောင်တွေကိုထိုးပြီးတော့မီးအလှတွေပြသနေပါတယ်။ခရစ်မတ်ပွဲတော်အချိန်ကာလဆိုရင်ပါရီမြို့ရဲကကုန်းတိုက်ကြီးတွေရဲ့အလှပြမှန်ပတင်းပေါက်တွေမှာထူးခြားတဲ့ရုပ်ပုံတွေနဲ့ဇလန်းဆင်အလှပြကြတာကလည်းအစင်လာတစ်ခုလို့ဖြစ်ပါတယ်။တနည်းနဲ့တနည်းမတူတဲ့အပြင်ဆင်တွေကိုမြို့ကန်တွေကလည်းတကူးတကကိုလာပြီးတော့ကြီးကြလေးရှိပါတယ်။ဒီနှစ်ကကိုဗစ်ကရောဂါကြီးဖြစ်နေပေမဲ့လည်းခရစ်မတ်အစင်အလှကိုထိန်းတဲ့အနေနဲ့ပြင်သစ်မြို့တွေကဖားတော်ကုန်းတိုက်ကြီးမှဒီနှစ်လည်းပြင်ဆင်ထားပါတယ်လို့အလှပြင်ဆင်မှုပိုင်းဆိုင်ရာတာဝန်ခံကပြောပါတယ်။
Les vitrines de Noël, c'est un rendez-vous, donc c'est une tradition.
Paris Miro Jima, Christmas Puero, Senore, Taiman, Gondai Jiri, Alapia, Brembao Jiruma, Akulu, Pinsenja, Senlaga, Ho Nibon Yazo, Grega, Shigaraba. Tilu Pinsena Muga, Gondai Jiri, Teku, Yibadalu, Paris Miro Jidole, Teku, Yijibare, Akulu Kake, Chini, Kalama, Senlago, Satin Tabu, Buroma, Yijibare, Kanali PP, Lurigo, Sepio, Shimu, Pinambuga, Yijibare.
ပါရီမြိုရဲကဟိုစမန်လမ်းမကြီးပေါ်မှာရှိတဲ့ဖားတော်ကုန်းတိုင်ကြီးရဲ့ပတင်းပေါက်တွေမှာဖက်ရှင်ကြက်ချဝတ်ထားတဲ့အယုတ်လေးတွေကဂီတစီးချက်အလိုက်ပုံစံမျိုးစုံလှုပ်ရှားကားခုန်နေကြပါတယ်။ Elf ဆောင်တန်းတွေပေါ်မှာနှင်းချောစီးနေကြတဲ့လိုမျိုးစိန်ခန့်အပန်းဖြေတင်မောကြီးနဲ့အပန်းဖြေသွားနေကြတဲ့လိုမျိုးအယုတ်တွေကိုပြင်ဆင်ပြသထားပါတယ်။အခုလိုမျိုးပြင်ဆင်ပြသမှုမျိုးအရင်အချိန်တွေမျိုးဆိုရင်တော့လာကျိတ်သူတွေချိတ်ချိတ်တိုးနေပေမဲ့အခုတော့အနည်းငယ်သာရှိပါတယ်။
Oui, c'est très très beau. Enfin, ces vitrines, c'est toujours magique. Et là, du coup, ça.
Nia, là, t'es cool là, bah, là. Cool, là, quoi, là, tu as tout bien ces murs et tout à l'heure. Tu nous sais, Pierre, de l'eau, nous, tu es là, quand ça, mon mieux, là, y'a, bah, là.
Bien, t'es là, y'a, à chez, bah, et n'y, j'ai, Germany, là, y'a, bah, là. Christmas, à la, c'est miri. Christmas, c'est pour l'heure, là, y'a, bah, là, oui, t'as, du coup, quand ça, n'y, j'ai, bah, oui. Bah, les murs, là, c'est, ça, n'y, j'ai, chez, là.အထင်ကြီးအခဖာစန်တမ်လမ်းမကြီးတခြားမှာအစင်အလာတိုင်းခရစ်စမတ်မီးရောင်တွေနဲ့လင်းချိန်နေပါတယ်ခရစ်စမတ်တင်ကီတာနတ်ခရက်ကာအယုတ်ကြီးကဈေးဝယ်လာသူတွေကိုကြိုဆိုနေပါတယ်ကိုဗစ်ကရောဂါဖြစ်နေချိန်မှာတခြားနှစ်တွေလိုမျိုးခရစ်စမတ်ဈေးပွဲတော်ကိုမဆင်နှွှဲနိုင်ကြပါနဲ့ကန့်သက်ချက်တွေကြားမှာခရစ်စမတ်ရဲ့အနှစ်သာရကိုဘာလင်မြို့သူမြို့သားတွေခံစားနေကြပါတယ်
ich habe aus Frankreich und deswegen sind für mich lieber nachts
Christmas Puero ကိုကျမတို့အတတ်နိုင်ဆုံးအကောင်းမြင်စိတ်နဲ့ဖြတ်သန်းနေကြပါတယ်။တငယ်ချင်းမိတ်ဆွေတွေနဲ့ကောင်းမြင်ကြီးအောင်လမ်းလျှောက်ပြီးမီးအလှတွေရှောက်ကြည့်တာ Christmas လက်ဆောင်အယောင်ဆိုင်တွေသွားတာလုပ်ဖြစ်မှာပါ
။ COVID ဒုတိယလိုင်းကိုရင်ဆိုင်ဖြတ်သန်းနေရတဲ့ Spain နိုင်ငံ Madrid မြို့တော်မှာဆိုလေ Christmas ပွဲတော်အပျော်ရွှင်လွှမ်းခြုံသွားစေအောင်လို့မီးအလှအပြင်ဆင်တွေထွန်းညှိပြသထားပါတယ်။ကယောဂါကြောင့်လူတွေစိတ်ပင်ပန်းနေကြချိန်မှာအခုလိုမီးအလင်းရောင်တွေကစိတ်ပျော်အောင်လို့အထောက်အကူဖြစ်စေတယ်လို့မက်ဒရစ်မြို့သူမြို့သားတွေကပြောကြပါတယ်
။ Yo creo que es una sensación en el momento en el que estamos viviendo.
ရစီချင်းနေမြို့မှာမီးအလင်းရောင်တွေကမရှိမဖြစ်လူကူးလူတွေလို့ကျွန်တော်ကတော့ထင်ပါတယ်။ပျော်စရာခရစ်စမတ်ပွဲတော်ရဲ့တင်ကြတာတစ်ခုဖြစ်တယ်လို့ပွဲတော်အချိန်လူတွေရဲ့စိတ်ပျော်ရွှင်မှုကိုကြံ့တာရရောက်တယ်လို့ထင်ပါတယ်။
2020ခရစ်စမတ်ပွဲတော်ကာလမှာကိုဗစ်ကယောဂါကြီးကအရေးမဲကြီးတစ်ခုလို့လွှမ်းနေပေမဲ့ကမ္ဘာနိုင်ငံမျိုးတွေမှာအခုလိုအစဉ်အလာတိုင်းထွန်းညှိပြင်ဆင်ထားကြတဲ့မီးအလင်းရောင်တွေကလူတွေရဲ့စိတ်ရှင်လန်းတက်ကြွစေအောင်လို့အထောက်အကူဖြစ်မယ်လို့ထင်ပါတယ်ရှင်ကျွန်မဆင်းရဲမှာပ
ါအမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အရှေ့အလယ်ပိုင်းဒေသကိုအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုမကြာသေးခင်ကတွားရောက်ခဲ့တဲ့ခီးစဉ်မှာအကြောင်းအရာနှစ်ရပ်ပေါ်ထွက်ခဲ့ပါတယ်။ပထမအကြောင်းအရာကတော့ဘာရိန်အာရဗ်စော်ဘွားများပြည်ထောင်စု UAE နဲ့ဆူဒန်နိုင်ငံတို့လိုပဲဒေသရင်းရနိုင်ငံတွေကအေဗရာဟမ်အကော့လို့ခေါ်တဲ့သဘောတူစာချုပ်ထဲပူးပေါင်းပါဝင်ပြီးအစ္စရေးလ်နဲ့တန်တမန်ဆက်သွယ်မယ်ဆိုတဲ့ယုံကြည်မှုတွေများပြားလာတာပဲဖြစ်ပါတယ်။ဒုတိယအကြောင်းအရာကတော့ရန်လိုတဲ့အီရန်အစိုးရရဲ့ချိန်ချောက်မှုအန္တရာယ်ရှိနေတယ်ဆိုတာကိုဒေတာရင်းနိုင်ငံတွေကတသဘောတည်းအတိအမှတ်ပြုထားတာဖြစ်ပါတယ်။ ဂျေရုရှလင်မြို့မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတညာဟုနဲ့ဘာရိန်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာတစ်ဘင်ရာရှစ်အယ်ဇယာနီတို့နဲ့အတူမတွေ့ဆုံခင်မှာဝန်ကြီးဖွန်ပီယိုကဒီသဘောတူစာချုပ်တွေအရေးပါတဲ့အကြောင်းရင်းအများအပြားရှိပြီးတကမ္ဘာလုံးအတွက်အရေးကြီးတယ်လို့ပြောပါတယ်ဒီသဘောတူညီချက်တွေဟာကူတန်းရောင်းဝယ်ရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အခွင့်အလမ်းတွေဖွင့်ပေးနေကြောင်းဒါအပြင်အီရန်လိုအန္တရာယ်ရှိတဲ့နိုင်ငံတွေရဲ့ဩဇာအာဏာဒေသတွင်းမှာကျဆင်းနေတယ်ဆိုတာကိုလည်းထောက်ပြနေကြောင်းအီရန်လိုပို့ပြီးတော့အထူးကြံနေတယ်လို့ဥတီချက်မပြောင်းမှုဆိုရင်ထာဝရအထူးကြံသွားမှာဖြစ်ကြောင်းပြောပါတယ်နိုင်ငံကြီးပွားတိုးတက်ရေးနဲ့လုံခြုံရေးအရာလှုပ်တင့်လှုပ်ထိုက်တဲ့အရာဖြစ်တာကြောင့်ဒေသတွင်းနိုင်ငံတွေအနေနဲ့တင့်လျော်တဲ့အချိန်အခါကိုရွေးပြီးအေဘရာဟမ်အကော့စာချုပ်မှာပါဝင်ချုပ်ဆိုလာမယ်လို့လဲဝန်ကြီးဖွန်ပီယိုကအဘူဒါဘီမြို့မှာအယ်အာရေဗီယာရုပ်သံနဲ့အင်တာဗျူးမှာပြောပါရယ်အရင်တုန်းကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ပြဿနာပြေလည်မှငြိမ်းချမ်းရနိုင်မယ်လို့ယုံကြည်ခဲ့ကြကြောင်းဒါကအခြေခံကမှားယွင်းနေပြီးအရှိတရားကိုမမြင်ခဲ့ကြကြောင်းတကယ်အရှိတရားကပင်လယ်ကွေ့နိုင်ငံတွေနဲ့အစ္စရေးနိုင်ငံတို့မှာအီရန်ဆိုတဲ့ဘုံအန္တရာယ်ရှိနေတာဖြစ်ကြောင်းလဲဝန်ကြီးဖွန်ပီယိုကပြောပါရယ်အဘူဒါဘီမြို့မှာပဲ National Review Magazine နဲ့အင်တာဗျူးမှာတော့ဝန်ကြီးဖွန်ပီယိုက Israel Palestine ကိစ္စအရေးကြီးကြောင်းအလေးထားပြောခဲ့ပေမဲ့လည်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတိုးတက်စေရေးမှာပဋိပက္ခတစ်ခုကိုကြိုတင်သတ်မှတ်ချက်လိုထားခဲ့တာနှစ်40ကြာခဲ့ပြီဖြစ်လို့ဒါကိုဆက်ပြီးခွင့်မပြုနိုင်တော့ဘူးလို့ပြောပါရယ် Abraham Accords ကအရှိလေပိုင်းအနာဂတ်အတွက်လမ်းညွှန်ရာအမှတ်အသားတစ်ခုဖြစ်တယ်လို့လည်းဝန်ကြီးဖွန်ပီယိုကတင်စားပြောကြားလိုက်ပါတယ်ဒီသဘောတူညီချက်ရဖို့အမေရိကန်တို့ရဲ့ခေါင်းဆောင်မှုနဲ့ထိတွေ့ဆက်ဆက်မှုတွေလိုအပ်ခဲ့ပြီးဒီလိုဖြစ်အောင်လုပ်နိုင်တဲ့အခါမှာတော့အမေရိကန်နိုင်ငံဟာအရှိအလေပိုင်းအပါအဝင်တကမ္ဘာလုံးအတွက်အင်အားစုဖြစ်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။တခြားနိုင်ငံတွေလည်းကျွန်တော်တို့နဲ့အတူပူးပေါင်းပြီးနိုင်ငံကြီးပွားရေးအတွက်အစ္စရေးနိုင်ငံကိုမိတ်ဖက်အဖြစ်ရွေးချယ်တာမျိုးလိုမှန်ကန်တဲ့ရွေးချယ်မှုတွေလုပ်လာနိုင်မယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
။ VOA မြန်မာပိုင်းပုတ်တပုနေ့နေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အမေရိကန်ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Pfizer နဲ့ German BioNTech ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်မှာအရေးပေါ်အသုံးပြုရရေးခွင့်ပြုချက်ရဖို့ပုံမှန်နှိစက်လာနေပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရမှာအခိုင်အမာအကာအကွယ်ပေးတာတွေ့ရတယ်လို့ FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကအင်္ဂါနေ့ကသူတို့ရဲ့စစ်ဆေးတွေးရှိမှုအချက်အလက်အသေးစိတ်ကိုထုတ်ပြန်ခဲ့ပါတယ်။လာမယ့်ကြာသပတေးနေ့မှာတော့လွတ်လပ်ပြီးကျွမ်းကျင်သူတွေပါဝင်တဲ့ FDA အကြံပေးကော်မတီကနေကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံမလားမထောက်ခံဘူးလားဆိုတာမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကို FDA ဘက်ကမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့စည်းမျဉ်းမရှိပေမဲ့အခုလိုကော်မတီရဲ့အကြံပြုချက်ကိုများသောအားဖြင့်လက်ခံလိရှိပါတယ်။မြန်မာနိုင်ငံမှာမနေ့ည8နာရီအချိန်ထုတ်ပြန်ချက်အရ COVID-19 လူနာအသစ် 1308 ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူပေါင်း 3000 ကျော်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID ကာကွယ်ဆေးရတဲ့အခါအမြန်ဆုံးစပြီးသုံးဖို့စီစဉ်နေပြီဖြစ်ပေမဲ့ကာကွယ်ဆေးအကျိုးသက်ရောက်မှုအပြည့်အဝရှိဖို့ပြည်သူလူထုအနေနဲ့လည်းသတိထားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဘာသာရေးလွတ်လပ်မှုကိုပုံစံသွင်းပြီးဆိုးဆိုးရွားရွားဆက်လက်ချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူတဲ့1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရအခုလိုထည့်သွင်းလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံတဲ့ဘာဆန်ချာကျွန်းကိုအတင်းအဓမ္မရွှေ့ပြောင်းနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရပ်ဆိုင်းဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်ပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်စီကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်အီလီယတ်အန်ဂယ်နဲ့အထက်လွှတ်တော်အမတ်အက်ဒဝတ်မာကီယိုကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့အစာပေးပို့ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းပုတ်တပုနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကြီးကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နီယာ
ပါ။ This program has come to you from the Voice of America, Washington.